Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ31ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားပေါင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
ကျမအေးသနာကျပါရှင်အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့သမ္မတအမိန့်ကိုမထောက်ခံတဲ့အရာကြီးရှေ့နေချုပ်ဆယ်လီယိတ်စ်ကိုယာရုကဖယ်ရှားလိုက်ပါတယ်ဒီရှေ့နေချုပ်နေရာအတွက်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့အထက်လွှတ်တော်မဲ့ Jeff Sessions ကိုခန့်အပ်ဖို့တော့အထက်လွှတ်တော်တရားရေးကော်မတီကဒီကနေ့အတည်ပြုပေးမှာဖြစ်ပါတယ်ကနေဒါ Quebec City မြို့ဗလီတစ်ခုမှာတနက်နေ့ပြစ်ခတ်တိုက်ခိုက်သူကိုပြင်းထန်တဲ့ဘွာကနေဒါနိုင်ငံသားတက္ကသိုလ်ကျောင်းသားကိုတော့ရဲတပ်ဖွဲ့ကတရားစွဲလိုက်ပြီးဖြစ်ပါတယ်ရှင်ဒီလိုမျိုးထိတ်တန့်ရောက်ကမ္ဘာသတင်းတွေဒီညကြားရဖို့ရှိပါတယ်ရှာဖောင်းရင
်ကောင်းပါပြီရှင်သတင်းတွေအပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော
့ခလုံးလို့ဒီလိုနဲ့ဆုံးတက်ပြလိုက်ပါအောင်စိတ်ဆိုးရင်ဒါပဲဒီလိုလောက်ကြံမှုမျိုးရတယ်ဟိုမှာဒီမှာတခါမှမပေါ်ဒီတက်လာတဲ့လူထုအစိုးရ
ဥပဒေပညာရှင်တရားလွှတ်တော်ရှင်းနေဦးကြည်မြင့်ပြောသွားတာပါဒီအကြောင်းနဲ့အတူရေအားလျက်စစ်တိဆောက်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာဗန်ဒါရေးခုcorporation အဖွဲ့ကိုမြေဆောင်ဒေတာခံလေးကန့်ကွက်ကြတဲ့အကြောင်းနဲ့ American သမ္မတ Donald Trump ရဲ့ဒုက္ခသည်ဆိုင်ရာမူဝါဒကထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တွေပေါ်ဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမအေးသင်တာကျော်နဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့သမ္မတအမိန့်ကိုမထောက်ခံခဲ့တဲ့ယာယီရှေ့နေချုပ်ဆယ်လီယိတ်စ်ကိုယာရုကဖယ်ရှားလိုက်ပြီးတော့နိုင်ပိုင်းအတွင်မှာပဲသူ့နေရာမှာအစားထိုးခန့်အပ်တဲ့ယာယီရှေ့နေချုပ်အစ်စ်ကတရားရေးဌာနဝန်ထမ်းတွေအနေနဲ့သမ္မတရဲ့တရားဝင်အမိန့်ကိုတရားဥပဒေနဲ့အကာအကွယ်ပြုကြဖို့သူ့ရဲ့ဝန်ထမ်းတွေကိုညွှန်ကြားသွားပါတယ်။သမ္မတထရမ့်ကဒါနာဘွန်တီကိုယာယီရှေ့နေချုပ်ဖြစ်နေခန့်အပ်လိုက်ပြီးတော့သူကရှေ့နေချုပ်တဦးအထက်လွှတ်တော်ကအတီးပြုတ်မရွေးပြီးမချင်းတာဝန်ထမ်းဆောင်ပေးမှဖြစ်ပါတယ်။ရှေ့နေချုပ်နေရာအတွက်ပနာမရွေးချယ်ခံထားရတဲ့အထက်လွှတ်တော်အမတ် Jeff Sessions ကိုခန့်အပ်ဖို့အထက်လွှတ်တော်တရားရေးကော်မတီကဒီကနေ့မဲပေးဆုံးဖြတ်ကြမှာပါ။ဒီသတင်းဘက်ကုံပိုင်းမှာတော့သူ့ကိုအထက်လွှတ်တော်တစ်ခုလုံးကအတီးပြုတ်ပေးရမှာဖြစ်ပါတယ်။အခုယာရုကနေပြောဖယ်ရှားခံရတဲ့ Miss Yates ကသမ္မတဟောင်းဘရက်အိုဘားမားခန့်အပ်ခဲ့သူဖြစ်ပြီးတော့သူကသမ္မတထရမ့်ထုတ်ပြန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်ဟာဥပဒေနဲ့ညီညွတ်တယ်လို့မယူဆကြောင်းပြောပြီးတော့သူ့ရဲ့တရားရေးဌာနမှာညွှန်ကြားချက်ထုတ်ပြန်ခဲ့တာပါ။အိမ်ဘီရိုက Miss Yates ကိုပြင်းပြင်းထန်ထန်ဝေဖန်တဲ့ကြေညာချက်ထုတ်ပြန်ပြီးတော့သူဟာအမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့လှုပ်ထားတဲ့သမ္မတရဲ့တရားဝင်အမိန့်ကိုဆောင်ရွက်ဖို့ညှင်းဆိုပြီးတော့တရားရေးဌာနကိုတစ္ဆာဖောက်ခဲ့တယ်လို့ပြောထားပါတယ်။အရင်တစ်ပတ်မှာလက်နက်ထိုးထုတ်ပြန်အရင်တစ်ပတ်မှာလက်မှတ်ထိုးပြီးတော့ထုတ်ပြန်ခဲ့တဲ့သမရရဲ့အမိန့်အရရွှေပြောင်းချေချတဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်အောင်စုကိုဝင်ရောက်ခွင့်ရပောင်120ပိတ်ထားပြီးတော့ဆီးရီးယားကလာတဲ့ဒုက္ခသည်တွေကိုတော့ရန်အကန့်အသတ်မရှိပိတ်ထားပါတယ်ရှင
်။အမေရိကန်ရဲ့ဦးစားပေးအစီအစဉ်တွေထဲမှာဒုက္ခသည်တွေကိုအကာအကွယ်ပေးသွားဖို့ကိစ္စမကြခင်ပြန်လည်လှုပ်ဆောင်သွားမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ဒုက္ခသည်တွေကိုလက်ခံဖို့ရပောင်120ကျားပိတ်ပင်ထားမယ်သမရဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်ထုတ်ပြန်လိုက်ပြီး Mr. Guterres ကအခုလိုပြောတာပါ American အနေနဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးနေတဲ့အစဉ်လာရှိပြီးအခုလိုလက်ခံဖို့ပိတ်ပင်ထားတာဟာယာယီတာဖြစ်လိမ့်မယ်လို့သူအနေနဲ့ခိုင်ခိုင်မာမာမျှော်လင့်ကြောင်းအီသီယိုးပီးယားနိုင်ငံအဒီစ်အဘာဘာမြို့မှာကျင်းပတဲ့အာဖရိကသမဂ္ဂညီလာခံအတွင်း Mr. Guterres ကသတင်းတောက်တွေကိုတင်လာနေမှာပြောသွားတာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကလည်းဒုက္ခသည်တွေအနေနဲ့အမေရိကန်ပြည်အောင်စုမှာအခြေချနေထိုင်ဖို့အချိန်ကြီးတော်တော်ကြာစောင့်ဆိုင်ခဲ့ရပြီးနောက်မှာအခုလိုအခြေအနေမျိုးနဲ့ရင်ဆိုင်နေရတာကြောင့်ဆိုရင်ထိတ်လန့်ပြီးတော့ဝမ်းနဲ့ပူဆွေးနေကြရတယ်လို့မနေ့ကပဲပြောပါရယ်ဂျနီဗာကနေထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာရွှေပြောင်းခြေချမဲ့အစီအစဉ်တွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ယာယီပိတ်ပင်တားဆီးမှုကြောင့်အခက်အခဲရင်ဆိုင်နေရသူတွေအနေနဲ့ဘလို့အခြေအနေမျိုးနဲ့ရင်ဆိုင်ရမလဲဆိုတဲ့အပေါ်အလွန်ဆိုးရိမ်မိကြောင်းဖော်ပြထားပါတယ်အမေရိကန်အနေနဲ့ဒုက္ခသည်တွေကိုလက်ခံဖို့ရပ်ပေါင်း120ကျားယာယီပိတ်ပင်ထားတဲ့ကာလအတွင်းမရေမယာအခြေအနေအောက်မှာနေထိုင်နေရတဲ့ဒုက္ခသည် 2,000 လောက်ဒီလိုရွှေပြောင်းအခြေချနေထိုင်ဖို့တွားရောက်နိုင်ခွင့်လဲဆုံးရှုံးသွားကြောင်းလဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမာမင်းကြီးယုံကခန့်မှန်းထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာရှေ့နေကြုံနေရတဲ့သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့အထက်လွှတ်တော်အမတ် Jeff Sessions ကိုခန့်အပ်ဖို့အတွက်အထက်လွှတ်တော်တရားရေးကော်မတီကဒီကနေ့အတည်ပြုပေးဖို့ရှိပါတယ်။ကော်မတီရဲ့အတည်ပြုချက်ရရင်တော့ဒီကိစ္စကိုအထက်လွှတ်တော်တစ်ခုလုံးကတင်သွင်းမှာဖြစ်ပါတယ်။ဒီကနေ့ကြားနာပွဲအတွင်းမှာတော့ဒီကော်မတီဝင်ဒီမိုကရက်တွေကလူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်နဲ့ပတ်သက်လို့သူတို့သဘောတူကြောင်းပ ြသမဲ့ပုံရှိပါတယ်။အခုခန့်အပ်မဲ့ Mr. Sessions ကလည်းလူဝင်မှုကြီးကြလူဝင်မှုကြီးကြရေးမူဝါဒနဲ့ပတ်သက်ပြီးတော့သဘောထားတင်းမာမယ်လို့နာမည်ထွက်ထားတာဖြစ်ပါတယ်ရှင်။
American ပြည်ထောင်စု Wall Street အစုရှယ်ယာဈေးကွက်မှာဈေးနှုန်းတွေအကြီးအကျယ်ထိုးကျသွားပြီးနောက်တည့်ရက်ဒီကနေ့မှာတော့ဂျပန်နိုင်ငံကဒီအစုရှယ်ယာဈေးကွက်အညွန်ကိန်း Nikkei လဲ 1.8 ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ဥရောပဈေးကွက်စဖွင့်ကားစားမှာမဆိုစလောက်ဈေးတက်ခဲ့ပေမဲ့တရုတ်နဲ့ဟောင်ကောင်မှာတော့အားလျက်ဖြစ်တာကြောင့်ဈေးပိတ်ထားပါတယ်။ American ရဲ့အစုရှယ်ယာညွန်ကိန်းဒေါင်းဂျုန်းစ 122.65 ရာခိုင်နှုန်းအထိဈေးကျသွားခဲ့ပြီး S&P အညွန်ကိန်းကလဲ 73.8 ရာခိုင်နှုန်းဆုံးရှုံးခဲ့ပါတယ်။မွတ်စလင်အများစုနိုင်ငံ9နိုင်ငံကလာရောက်သူတွေရဲ့ပြည်ဝင်ခွင့်ကိုအမေရိကန်ပြည်ထောင်စုကယာယီပိတ်ပင်လိုက်ပြီးတဲ့နောက်ဆက်တွဲအကျိုးဆက်အပေါ် stock အစုရှယ်ယာရောင်းဝယ်သူတွေကစိုးရိမ်နေကြတဲ့အချိန်မှာပဲအမေရိကန်ဈေးကွက်မှာမနေ့ကတင်းလာနေမှာဈေးကျသွားပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 932 5လိုင်းဒိုမီတာ57 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးကြေညာပေးပါမယ်ရှင်။ကနေဒါနိုင်ငံ Quebec City မြို့ဗလီတခုမှာတနက်နေ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်သစ်နယ်ပေါ်ကနေဒါနိုင်ငံသားတက္ကသိုလ်ကျောင်းသားကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပါတယ်။လူသက်မှု6မှု၊လူသက်ရန်ကြံစည်မှု9မှုတို့နဲ့အသက်28နှစ်အရွယ် Alexander Bissonnette ကိုတနင်္လာနေ့ညကရဲကအမှုတင်လိုက်တာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကဒီတိုက်ခိုက်မှုဟာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ရှုတ်ချပါတယ်။တနင်္ဂနွေနေ့ညပိုင်းအခင်းဖြစ်ပေါ်တဲ့အချိန်မှာQuebec Islamic Culture Center ဘလီမှာလူ90ကျော်ရှိနေရပါ။အသက်35နှစ်ကနေအသက်80အရွယ်ရှိတဲ့လူ6ဦးသေဆုံးသွားတယ်လို့ရဲဌာနပြောခွင့်ရသူ Christine Colon ကဆိုပါတယ်။ဒီတိုက်ခိုက်မှုအတွင်းတခြားလူ10ဦးထိခိုက်ဒဏ်ရာရပြီးတော့အဲ့ဒီထဲက9ဦးကအစိုးရရတဲ့အခြေအနေမှာရှိပါတယ်။ဒုတိယအမျိုးသား2ဦးကိုမတင်ငါသူဖြစ်နေရဲကဖမ်းဆီးခဲ့ပေမဲ့လည်းအခုတော့မျက်မြင်သက်သေဖြစ်နေတတ်မှတ်လိုက်ပါတယ်။ဒီတိုက်ခိုက်မှုဘာကြောင့်လုပ်ရတယ်လဲဆိုတာရဲကမပြောဘဲဒီပြစ်ခတ်မှုမှာတခြားသူပါမပါလဲရှင်းရှင်းလင်းလင်းမရှိပါဘူး။စုံစမ်းစစ်ဆေးမှုတွေကိုလောလောဆယ်တော့ပြည်တွင်းရဲတပ်ဖွဲ့ကပဲကင်တွယ်နေကြောင်း Royal Canadian မြင်းစီတပ်ဖွဲ့ရဲချုပ် Martin Plum ကပြောပါရီ။ဝင်ကြီးချုပ် Trudeau ကတော့တနင်္လာနေ့မှာလွှတ်တော်မင်းကွန်းပြောတော့အခုပြစ်ခတ်မှုမှာထိခိုက်ဒဏ်ရာရသူတွေဟာသူတို့ကိုယ်ွယ်ယုံကြည်မှုကြောင့်တိုက်ခိုက်ခံရတာဖြစ်တယ်လို့ပြောပြီးတော့ကနေဒါမှာနေထိုင်တဲ့မွတ်စလင်တွေနဲ့အတူကနေဒါတနိုင်ငံလုံးရပ်တည်ထားပါတယ်လို့ပြောသွားပါရီရှင်။
ယူကရိန်းနိုင်ငံရှိပတ်ချမှာအစိုးရတပ်ဖွဲ့နဲ့ဒီရုရှားလိုလာတဲ့ခွတ်တက်တပုံတွေကြားနှစ်ရက်ကြာတိုက်ပွဲအတွင်းလူ9ဦးထပ်မင်းသေဆုံးသွားတယ်လို့ယူကရိန်းအစိုးရကပြောပါရယ်ရုရှားဘာသာစကားပြောတဲ့အရှိတ်ဒေသတွင်တပုံတွေထိန်းချုပ်ထားတဲ့ Donetsk နဲ့ရုရှားနယ်စပ်တစ်လျှောက်ကနေရာတော်များများမှာတိုက်ပွဲတွေတနင်္ဂနွေနေ့ကဖြစ်ပွားခဲ့တယ်လို့ယူကရိန်းအစိုးရကပြောပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကအရင်စတယ်ဆိုတာမျိုးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆဲနေပါရယ်တဘုံနေရတင်ကားရီနဲ့ Grad Launcher လို့ခေါ်တဲ့ဒီဘုံပစ် Launcher တွေအသုံးပြုပြီးတိုက်ခိုက်တယ်လို့ Ukraine ဆိုရကဆွဆွဲထားပါတယ်။2015ခုနှစ်ပြစ်ခတ်ရစေးသဘောတူညီချက်ထဲမှာစစ်ရေးအရာထိတ်တဲရင်ဆိုင်နေရတဲ့ဒေတာအတွင်း Grad Launcher အပါဝင်လက်နက်ကြီးတွေအသုံးမပြုရေးပါဝင်ပြီးဒီသဘောတူညီချက်ကြောင့်တိုက်ပွဲအတွင်းလူအသေးပျောက်နှုံသီးသီးသာသာရော့ကျသွားပါတယ်။ရုရှားလိုလာတဲ့ယူကရိန်းသမ္မတကိုအနောက်လိုလာတဲ့ဆန္ဒပြသူတွေကဖျောက်ချခဲ့ပြီးနှစ်လအကြာယူကရိန်းပိုင်းခရိုင်းမီးယားကျွန်းဆွယ်ကိုရုရှားတွေကဝင်ရောက်သိမ်းပိုက်ပြီးတစ်လအကြာ2014ခုနှစ်ဧပြီလကစတင်တဲ့တိုက်ပွဲတွေအတွင်းလူပေါင်း10,000နီးပါးတေဆုံးခဲ့ပြီးအဲ့ဒီထဲကတဝက်ကျော်ဟာအရသားတွေဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံကပြုလုပ်လိုက်တဲ့ပေတိန်တဲ့ဒုံးကျည်ဆန်းသက်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့အရေးပေါ်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။တာလက်ပြစ်ဒုံးကျည်တစ်စင်းအီရန်ကတနင်္ဂနွေနေ့ကဆန်းသက်ပြစ်လွတ်လိုက်ပြီးတဲ့နောက်မှာဒီအစည်းအဝေးကိုခေါ်ယူဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တာပါ။ဆန်းသက်တဲ့ဒုံးကျည်ဘာအမျိုးအစားလဲသူ့ရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်ပြီးလို့တော့လည်းရှင်းရှင်းလင်းလင်းမသိရပါဘူး။နျူကလ িয়ার ထိပ်ဖူးတက်ဆင်နိုင်တဲ့ပေတိန်တက်ဒုံးကျည်တွေနဲ့ပတ်သက်သမျှအီရန်ဘာမှမလုပ်ဆောင်မှု2015လုံးမှာလုံခြုံရေးကောင်စီရဲ့အဆုံးဖြတ်ချက်ကတားမြစ်ထားပါတယ်။အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ပြီးတော့နိုင်ငံတကာဘက်ကလည်းအရေးယူပိတ်ဆို့မှုရှော့ပေါ့ဖို့သဘောတူညီချက်ကိုအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ရရှိပြီးတဲ့နောက်မှာအီရန်ရဲ့နျူကလ িয়ার အစီအစဉ်10နှစ်တာကန့်သတ်ထားတာဖြစ်ပါတယ်။ အီရန်ကသူတို့နျူကလ িয়ার လက်နက်ထုတ်ဖို့လုံးမနေပါဘူးလို့တွင်တွင်ညင်းဆိုနေပေမဲ့အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုံနိုင်အောင်စမ်းသပ်နေပါတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ပြီးတဲ့နောက်မှာကမ္ဘာအင်အားကြီး6နိုင်ငံဖြစ်တဲ့ American, Britain, ပြင်သစ် Russia, Germany နဲ့တရုတ်တို့ကအီရန်နဲ့သဘောတူညီချက်ရအောင်ညှိနှိုင်းထားတာဖြစ်ပါတယ်အီရန်မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကဒီတုံးချီစမ်းသပ်မှုလုပ်ခဲ့သလားမလုပ်ဘူးလားဆိုတာအတိမပြုသလိုငြင်းလဲငြင်းမသွားခဲ့ပါဘူး။ဒါမဲ့လေအီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့လုံးဝမဟုတ်ပါဘူးလို့ပဲထပ်ပြောသွားခဲ့ပါတယ်ရှင်။
NLD ဥပဒေအကြံပေးဦးကုန်နီလှုပ်ကြံသူကိုဖမ်းမိဖို့ကူညီခဲ့ရင်တနတ်သမားရဲ့ပြစ်ခတ်မှုကိုခံခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းရဲ့ဇာပနာရန်ကုန်ရေဝဲသုတ်တံမှာကျင်းပရာမှာနိုင်ငံရေးခေါင်းဆောင်တွေလွှတ်တော်အမတ်တွေနဲ့တက်ကြလှုပ်ရှားသူတွေအတော်များများတက်ရောက်ခဲ့ကြပါတယ် NLD ပါတီရဲ့နာယကဦးတင်ဦး88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်တို့ကဝန်ထဲခြေခွဲကြောင်းဇာပနာအခမ်းအနားမှာအသီးသီးမိန့်ခွန်းပြောခဲ့ပါတယ်ရှင်းနေဦးကုန်နီကိုလှုပ်ကြံသူဟာစကိုင်းတိုင်းရဲမှပဲနေသားကိုကြည်လင်စုသူဖြစ်ပြီးသူဟာရှေးအောင်ပစ္စည်းခိုးယူမှုနဲ့ထောင်ချခံခဲ့ရပြီးတဲ့နောက်သမရဦးသိန်းစိန်လက်ထက်ကလူငင်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာသူပါအမှုဖြစ်စဉ်နဲ့ပတ်သက်လို့ရဲစစ်ဆေးချက်တွေအင်တာနက်အွန်လိုင်းပေါ်မှာပေါ်ကြားခဲ့ပြီးဒီပေါ်ကြားတဲ့စာရွက်စာတမ်းတွေဟာအစ်အမှန်ဖြစ်တယ်လို့နိုင်ငံတော်သမရယုံပြောခွင့်ရသူက VOE ကိုအတည်ပြုထားပါတယ်။ဒါပေမဲ့ဘယ်လိုပေါက်ကြားသလဲဒီကိစ္စအပေါ်ဘယ်လိုအရေးယူမလဲဆိုတာတွေကိုတော့အသေးစိတ်မသိရပါဘူး။ပေါက်ကြားခဲ့တဲ့စစ်ကြောရေးမှတ်တမ်းအရဆိုရင်တော့ဥက္ကဋ္ဌကိုလှုပ်ကြံတဲ့တနတ်သမားကိုတခြားဒီထောင်ထွက်ရာဇဝတ်သားတဦးကခိုင်းစေတယ်ဆိုပြီးသားပါရှိပြီးအဲ့နောက်ဘသူကဘယ်လိုရည်ရွယ်ချက်နဲ့ခိုင်းစေသလဲဆိုတာတွင်ဆက်ပြတ်နေပါတယ်။လောက်ကြံခံရသူရှင်းနေဥကိုနီရဲ့ဇာပနာကိုတော့မနေ့ကဒီရန်ကုန်ဆွန်နီမွတ်စလင်တင်းကျိုင်းမှာပြုလုပ်ခဲ့ပြီးလူတောင်းကနဲအထိတက်ရောက်ခဲ့ကြပါတယ်မွတ်စလင်အတိုင်းဝိုင်းကြားထင်ရှားတဲ့ရှင်းနေဥကိုနီဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းကိုလိုလားသူဖြစ်တယ်လို့ NLD ပါတီရဲ့လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေမှာလည်းအဓိကအကြံပေးနေသူဖြစ်ပါတယ်သူကိုလောက်ကြံတက်ဖြတ်မှုဟာနိုင်ငံရေးနဲ့ဆက်နွယ်နိုင်တယ်ဆိုပြီးတော့အများကယူဆသတ်မှတ်ထားကြပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်အေးတင်တာကြော်နဲ့ကိုအောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှစ်နှစ်ကြီးဦးကိုနီလှုပ်ကြံတပြတ်ခံရတဲ့အမှုမှန်ပေါ်ပေါက်ရေးစစ်ဆေးချက်ပဲအခြေအနေထိရောက်နေပြီလဲဆိုတာကိုအရင်ဆုံးတင်ပြပေးပါမယ်NLD ဥပဒေအကြံပေးဦးကိုနီလှုပ်ကြံခံရမှုကိုစုံစမ်းစစ်ဆေးနေတာနေရက်မြောက်လာပြီမဲ့ဘာရည်ရွယ်ချက်နဲ့ဘသူကခိုင်းစေတာလဲဆိုတာကိုအစိုးရဘက်ကထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးတချိန်တည်းမှာရဲစစ်ဆေးချက်တွေကအင်တာနက်ပေါ်မှာပေါက်ကြားလာတဲ့အပေါ်မှာလည်းလုံခြုံရေးတာဝန်ရှိသူတွေရဲ့စုံစမ်းဆောင်ရွက်ချက်တွေပေါ်မေးခွန်းထုတ်เสียဖြစ်လာပါတယ်နောက်ွယ်ကတရခင်စစ်မပေါ်ပဲတနတ်သမားဖမ်းမိမှုနဲ့ပဲအဆုံးသတ်တော့မှကိုစိုးရိမ်နေကြတဲ့အကြောင်း VOA သတင်းတော်မမေခစုံစမ်းမင်းမြန်သတင်းပေးပို့ထားပါရရှင်
။တရားလွတ်တော်ရှိနေဦးကုန်နီကိုတနတ်နဲ့ပြစ်ခတ်လုကြံခဲ့သူတနတ်သမားကိုရဲတွေကစစ်မင်းမှုလုတာမှာသူဖြေထားတဲ့ဖြေဆိုချက်တွေဟာလူမှုကွန်ရက်မီဒီယာတွေပေါ်မှာပေါက်ကြားပြန့်နှံ့ခဲ့ပါတယ်။ဒီစာရွက်စာရွက်တွေဟာတနတ်သမားရဲ့ဖြေဆိုချက်အစစ်မှန်တွေဖြစ်တယ်လို့နိုင်ငံတော်သမရယုံပြောရေးဆိုခွင့်ရှိသူက VOA ကိုအတည်ပြုပေးပါတယ်။ဥပဒေချောင်းအရဆိုရင်တော့ဒီလိုရဲစစ်ဆေးချက်တွေကအများပြည်သူကိုထုတ်ဖော်ပြသဖို့ကန့်သတ်ထားပါတယ်။ဒီလိုရဲစစ်ဆေးချက်အချို့ပြန့်နှံ့မှုကအစိုးရရဲ့လုံခြုံရေးပိုင်းကိုမေးခွန်းတွေထုတ်လာသလိုလုံခြုံရေးတာဝန်ရှိသူတွေရဲ့စစ်ဆေးမှုတွေကိုလည်းဝေဖန်ထောက်ပြလာတာတွေရှိလာခဲ့ပါတယ်။ဘလို့ကြောင့်အွန်လိုင်းမှာပြန့်နှံ့ခဲ့တယ်လဲဆိုတော့ကိုတော့တရားဝင်ထုတ်ဖော်ပြောဆိုထားခြင်းမရှိသေးပါဘူး။ဥပဒေပညာရှင်တဦးဖြစ်တဲ့တရားလွတ်တော်ရှေ့နေဦးကြည်မြင့်ကတော့ရှာရှာပါပါလူမြင်ကွင်းမှာအသက်ခံလိုက်ရတဲ့ဒီဖြစ်ရပ်ကိုအစိုးရပိုင်းဘက်ကဖိဖိစီစီကင်တွယ်မှုအားနည်းနေတယ်လို့ယူဆပါတယ်။ဒီလိုဖိဖိစီစီမကင်တွယ်မှုကြောင့်တကယ့်တရားခဏ်အစ်စ်မပေါ်ဘဲပြီးဆုံးသွားမှာကိုစိုးရိမ်မိတယ်လို့ပြောပါတယ
်။ဒါကတော့အရင်ရှုပ်ထွေးနေတယ်NLD အဖွဲ့ချုပ်ကဥဝင်းထိန်ကိုယ်တိုင်ကသူတို့ဝေရောက်မဆွတ်ဖက်ဘူးတဲ့ဖိအားမပေးဘူးတဲ့သူ့အလုပ်ကိုသူလုပ်တာပဲတဲ့လုပ်ပါလိမ့်မယ်လို့ဥဝင်းထိန်ကအဲ့ပြောထားတော့အဲ့ဒါအတော်အချင်းဆုံးလူပြောပြောတာလေအဲ့တော့ဆရာတို့ကပြောရမှာရော့ခက်တယ် NLD ပါတီကလည်းပဲသူတို့ခေါင်းဆောင်ကိုသူတို့တေမတတ်ကြောက်နေရတာသူတို့ခေါင်းဆောင်ကဝီစိတ်မပြအောင်ရှင်တော်တော်မလုပ်ရဲဘူးဒေါန်ဆန်းစုဝီစိတ်မပြပဲနဲ့သူကဂရင်းနိုင်မရပဲနဲ့သူ့တို့ကဘာအဆိုးမှတင်ရဲဘူးဘာမှမဆုံးဖြတ်ရဲဘူးခေါလိုဒီလိုနဲ့ဆုံးတက်ပြလိုက်ပါဦးသိဆိုရင်ဒါပဲဒီလိုလောက်ကြံမှုမျိုးရတယ်ဟိုမှာဒီမှာတခါမှမပေါ်ဘူးဒီတက်လာတဲ့လူထုအစိုးရလုံခြုံရေးကိုလုံးဝကန့်ကွက်မရှိဘူးရဲတပ်ဖွဲ့ကြီးတွေကစစ်တပ်အောက်ရောက်နေအဲ့တော့သူတို့ပြည့်တဲ့တရင်မယ်ရမယ်သူတို့လုံချင်တာတွေဝန်ဟောဆက်ဖက်လို့လည်းမရဘူးအ ဲ့ဒါအစင်လားအဲ့လိုလုံးနေကြပဲစစ်စုက250တမိုင်းမှာတော့အဲ့သဘောမျိုးကြီးဖြစ်နေတယ်မဟုတ်တာလေးလျှောက်ပြနေတယ်လေအဲ့ခါကြီးကတော်တော်တန်ပြားဖြစ်စရာကောင်းတယ်ဥက္ကုန်နေနဲ့ဖျားခိုင်းနေလဲဘာမှဆိုင်ဘူ
းနိုင်ငံတော်အတွက်အရေးကြီးတယ်ဒီလုံးချက်မှုဆိုင်ရာစာရွက်စာတမ်းအချို့အွန်လိုင်းမှာပြန့်နှံ့ခဲ့တာဟာနိုင်ငံရဲ့လုံခြုံရေးစနစ်ကျိုးပေါက်တာပဲလို့နိုင်ငံရေးလေလာတုံသက်သူဒေါက်တာရံမျိုးသိန်းကဝေဖန်ထောက်ပြခဲ့ပါတယ
်လုံးချက်တက်ဖြတ်ခံရတဲ့ဟလာဖြစ်စဉ်မှာအစိုးရနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စုံစမ်းစစ်ဆေးမှုအပိုင်းကတော့ဟိုလက်ရှိအခြေအနေမှာပြောမယ်ဆိုရင်အားရကျေနပ်ဖွယ်မရှိဘူးလို့မြင်တယ်အမှုဖြစ်ပွားပြီးတော့ပေါ့လေဒီ24နာရီအစွဲမှာဟလာခဏဦးသတင်းထုတ်ပြန်မှုเนาะဟိုချေချေမြင့်မြင့်မလုံနိုင်တာကလည်းပဲဒီအများပြည်သူကြားမှာယုံကြည်မှုကိုကြဆင်းစေတယ်လို့ကျွန်တော်ကတော့မြင်တယ်အချက်ဖက်အဖွဲ့အစည်းတွေအနေနဲ့လည်းဟိုစောင့်ကြည့်လေ့လာဖို့လိုအပ်တယ်လို့မြင်တယ်နောက်ပြီးတော့လွှတ်တော်အနေနဲ့လည်းပဲကျွန်တော်အများအားဖြင့်တော့စောင့်ကြည့်လေ့လာဖို့လိုအပ်တယ်လို့မြင်တယ်ဘာလို့လဲဆိုတော့လူမြင်ကွင်းမှာဟာလာလူတယောက်ကိုပူးပေါင်းကိုတနက်နဲ့ပြစ်ပြီးတတ်တယ်เนาะအင်တာမှာလူမဆန်တဲ့ဒီလိုဖြစ်ရတဲ့ခုဖြစ်ခဲ့ရဲဆိုတာကိုအရေးတူနဲ့เนาะလေးလာဆောင်ကြည့်ဖို့လိုအပ်တယ်လို့မြင်တယ
်အွန်လိုင်းမှာပြန့်နေနေတဲ့အဲ့ဒီစာရွက်စာတမ်းအရာရာဇဝဲမှုနဲ့ထောင်ချဘူးတဲ့မြင့်ဆွေဆိုသူကဥက္ကုဏီရဲ့တပ်ပုံကိုပြပြီးတက်ပေးမယ်ဆိုပါကကားတစီပေးမယ်လို့ဆိုကလုတ်ချံရမှာအသုံးပြတဲ့တနက်နှစ်လက်ကိုလည်းပေးခဲ့ကြအောင်ဖမ်းမိထားတဲ့တနက်သမားကထွက်ဆိုထားပါတယ်ဒီစာရွက်စာတမ်းနေဘသူစီကစတင်ပြန့်နှံ့လာတလဲဆိုတာကတော့အခုချိန်ထိမသိရှိရသေးပါဘူးဖမ်းမိထားတဲ့တနက်သမားကြည်လင်ဟာရှေးဟောင်ဖျားခိုးယူရောင်းဝယ်မှုနဲ့ထောင်ချခဲ့သူဖြစ်ပြီးသမရဦးသိန်းစိန်လက်ထက်ကလူငိမ့်ချမ်းသာခွင်းနဲ့ပြန်လည်လွတ်မြောက်လာသူတဦးဖြစ်ပါတယ်ရှင
်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီရခိုင်ပြည်နယ်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာတင်သွင်းချက်ဘာကြောင့်ရက်ရွှေ့ဆိုင်ခဲ့ရတယ်လဲဆိုတာတင်ပြပေးပါမယ်ရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုဒီလ31ရက်နေ့မှာတင်ပြမယ့်အစားရဲအကန့်အသတ်မရှိအချိန်တိုးမြင့်တင်မလိုက်ပါတယ်ဒီလိုတိုးမြင့်ပေးလိုက်တာကတော့ရခိုင်ပြည်နယ်အတွင်းလှုပ်ခွင့်ရေးနဲ့ပတ်သက်တဲ့ဆွတ်ဆွဲချက်အသစ်တွေထပ်မံပေါ်ပေါက်လာတာကြောင့်လို့နိုင်ငံတော်သမ္မတရုံကထုတ်ပြန်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်
ဟုတ်ကဲ့ပြီးခဲ့တဲ့အော်တိုဘာလနဲ့နိုဝင်ဘာလအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးနောက်ခံအခြေအနေနဲ့ဖြစ်ရမှန်ပေါ်ပေါက်စေဖို့ဒီလိုအဖြစ်မျိုးနောက်တစ်ကြိမ်ထပ်မံမဖြစ်ပွားစေဖို့အတွက်စုံစမ်းရေးကော်မရှင်ကို2016ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာနိုင်ငံတော်သမ္မတကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ကော်မရှင်ကိုဒုသမ္မတဦးမြင့်ဆွေကဦးဆောင်ပြီးနေပယ်အသီးသီးကလူပုဂ္ဂိုလ်73ယောက်နဲ့ဖွဲ့စည်းခဲ့တယ်လို့ကော်မရှင်ရဲ့အစီရင်ခံစာကိုဒီလ31ရက်နေ့နောက်ဆုံးထားတင်ပြဖို့သတ်မှတ်ခဲ့တာဖြစ်ပါတယ်ဒီလ30ရက်နေ့မှာတော့လူခွေရင်းနဲ့ပတ်သက်တဲ့ဆွဆွဲချက်အစ်စ်တွေထပ်မံပေါ်ပေါက်နေတာကြောင့်ဒီကိစ္စတွေဆက်လက်စုံစမ်းစစ်ဆေးပြီးစီးတဲ့အချိန်ထိအစီရင်ခံစာတင်ပြမဲ့ရက်ကိုတိုးမြင့်သတ်မှတ်ကြောင်းနိုင်ငံတော်သမ္မတလက်မှတ်နဲ့အမိန့်ကြော်ညာစာထုတ်ပြန်ခဲ့ပါတယ်။ကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးတညာကလွန်ခဲ့တဲ့ရက်တွေကလေးကအစီရင်ခံစာကိုပြင်ဆင်ပြီးဖြစ်ကြောင်းနဲ့ဒီလိုရက်တိုးမြင့်စေခဲ့တဲ့ဆွဆွဲချက်အစ်စ်တွေနဲ့ပတ်သက်ပြီးတရားမသိသေးကြောင်းအခုလိုပြောဆိုပါတယ်။
အဲ့ဒါကျွန်တော်တို့တော့ကုတိတေချာမသိရသေးပါဘူးဆွဲချက်တွေကတော့ရှိမှာပေါ့နော်ပြီးတာလည်းရှိတယ်မပြီးတာလည်းရှိတယ်စီဝေးကြမှာသိရလိမ့်မယ်ဒီဘယ်ဆွဲချက်ကိုစစ်ဆေးသိရမလဲဆိုတာကျွန်တော်တို့တော့ပြီးတဲ့တာဝန်ကိုရတဲ့အချိန်ချင်းပြီးအောင်လုပ်ပြီးပါတယ်လွန်ခဲ့သော3-4ရက်လောက်တည်းကအပြီးသက်လုပ်ထားပါတယ်ဒါပေမဲ့ဒီနေ့မနေ့ကရက်စွဲနဲ့ထုတ်တဲ့အမိန့်ရတော့ဆက်လက်စုံစမ်းစစ်ဆေးမှုပြီးစီးသည့်အချိန်ထိအဲ့လိုသုံးမြင်တမ်းမှလိုက်ပါလေ
လက်ရှိကြုံတွေ့နေရတဲ့ကော်မရှင်ရဲ့စိန်ခေါ်မှုနဲ့အခက်အခဲတွေကိုဥဒညာကအခုလိုဆက်ပြောပါတယ
်ဘာသာစကားအခက်အခဲပေါ်ဓမ္မတက်ကတော့ကျွန်တော်ပြောတာသူတို့နားမလည်ဘူးသူတို့ပြောတာကိုကျွန်တော်တော်စူးစမ်းပြီးလက်ခံတယ်နောက်တစ်ခုကကျွန်တော်တို့ဟာနိုင်ငံတော်အဖွဲ့စည်းတဲ့အဖွဲ့စည်းမှန်ပါတယ်သို့တော်လည်းသွားဆက်တဲ့အခါကျုပ်ပြည့်ကြီးတော့စိုးရင်တာပေါ့ဟုတ်ကဲ့စိုးရင်စိတ်နဲ့ကျွန်တော်တို့တွေ့ဆုံတဲ့အခါရှိတယ်အဲကျွန်တော်တို့ကကြုံကြည်မှုတည်ဆောက်ပြီးတော့မှလည်းအမှန်တရားကိုရပါလိမ့်မယ်။ပြောချင်တဲ့လူရှိတယ်။ဒါပေမဲ့ပြောချင်တဲ့လူတွေကလည်းသူတို့ရဲ့အန်တီကိုသူတို့စိုးရိမ်နေတတ်ပါတယ်။ခက်ခဲသွားကြီးလာကြီးလည်းခက်ခဲရှိတာပေါ့။ယွာတွေသွားတဲ့ခါလဲယွာတွေအထိမရောက်နိုင်တဲ့အခက်ခဲပေါ့။ယွာလူတွေကိုလည်းကျွန်တော်တို့ဟာဒီနေရာပဲမှာလာစုပါလို့ပြောခွင့်မရှိပါဘူး။ကျွန်တော်တို့ကဒါလင်သူတို့ရှိတဲ့နေရာကိုသွားမှာပါ။အဲ့တော့ဖိတ်ခေါ်ရပါတယ်။
အစီရင်ခံစာနောက်ဆုံးတင်သွင်းနိုင်မဲ့ရက်ကိုလည်းပြန်လည်ဆွေးနွေးပြီးမှသာခံမှန်းသတ်မှတ်နိုင်မှာဖြစ်ကြောင်းပြောပါတယ်
။ဒီစာရကျွန်တော်တို့အစီအစဉ်ပြန်တွေ့ရပါပါ။ပြန်တွေ့တဲ့အခါကျရင်ကျွန်တော်တို့ခံမှန်းကြီးရက်ဆွဲကောင်းဆွဲမယ်။ ခမန်းကြီးရွေးမဆဲခင်ကျွန်တော်တို့ဘာတွေဆက်လက်လုပ်ဖို့လိုသေးသလဲအဲ့လိုရမယ့်ဒေတာတွေသွားဖို့အချိန်ဘယ်လောက်ယူရမလဲအဲ့ဒါလေးလာဖို့ကျွန်တော်တို့ဘယ်လိုပြူဟာပြန်ဆွဲမလဲဘယ်လိုလုပ်ငန်းတွေတာဝန်ခွဲဝေသတ်မှတ်မလဲအဲ့ဒီပေါ်မှာကျွန်တော်အဖွဲ့မှာအကြံပြုလာတာရှိမှာပေါ့အဲ့ဒီအကြံပြုတဲ့ကျက်ပေါ်မှာပုံတင်ပြီးတော့ရက်ကိုခမန်းတမပါလိမ့်မယ
်အကြံပေးတိုက်ခိုက်သူတွေကိုရှာဖွေဖမ်းဆီးချိန်နဲ့နေမြေရှင်းလင်းချိန်မှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်တာတွေရှိကြောင်းနဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကကွန်ပျူတာကသတင်းထုတ်ပြန်ရာမှာ The Guardian သတင်းစာနဲ့ South China Morning Post website မှာဒီဇင်ဘာလ17ရက်နေ့ကဖော်ပြခဲ့တဲ့မောင်တော်ဒေတာကအမျိုးသမီးတွေအာဓမ္မပြုကျင့်တဲ့သတင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့ကြောင်းနဲ့အခင်းဖြစ်ပွားမှုကိုမကြားသိခဲ့ရကြောင်းထုတ်ပြန်ထားပါတယ်မွန်ဒိုတီတာအကြမ်းဖက်မှုဟာ2016ခုနှစ်အော်တိုဘာလ9ရက်နေ့မှာစတင်ဖြစ်ပွားပြီးနေကြားဆောင်ရဲကုတ်ကဲမှုဌာနချုပ်နဲ့အခြားစခန်းတစ်ခုတိုက်ခိုက်ခံခဲ့ရတာကြောင့်ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့လက်နက်မျိုးစုံ48လက်နဲ့ကြီး6500ကျော်ဆုံးရှုံးခဲ့ပါတယ်။အကြမ်းဖက်အဖွဲ့က10ယောက်သေဆုံးပြီး2ယောက်အရှင်ဖမ်းဆီးခံခဲ့ရပါတယ်။ဒုတိယအကြိမ်တိုက်ခိုက်မှုကတော့နိုဝင်ဘာလ12ရက်နေ့23ရက်နေ့တွင်မှထပ်မံဖြစ်ပွားခဲ့ပြီး12ရက်နေ့တိုက်ခိုက်မှုမှာတမ်ဘရော့စစ်ကြောင်းကိုအကြမ်းဖက်တမ600လောက်ကဝိုင်းရံတိုက်ခိုက်တာကြောင့်ရဟယင်နှစ်စင်းနဲ့လေကြောင်းကပါတုံ့ပြန်တိုက်ခိုက်ခဲ့ရကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်
။ကုမိုးစောတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ရေအားလျက်စစ်တိဆောက်ရင်းနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာဗန္ဒာရေးကော်ပိုရေးရှင်းအဖွဲ့ကိုမြေဆောင်ဒေတာခန်တွေကန့်ကွက်ခဲ့ကြတဲ့အကြောင်းတင်ပြပေးပါမယ်။ကမ္ဘာ့ဘဏ်ရဲ့အဖွဲ့ခွဲတစ်ခုဖြစ်တဲ့နိုင်ငံတကာဗန္ဒာရေးကော်ပိုရေးရှင်း IFC ရဲ့ရေအားလျက်စစ်တိဆောက်ရင်းနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုကချင်ဒေတာခန်ပြည်သူတွေကကန့်ကွက်ဆန္ဒပြနေပါဗျ။ဒါဟာမြေဆောင်ရေးကပြန်လည်တိဆောက်နိုင်ဖို့အားပေးတဲ့လောက်ရလို့ဆန္ဒပြသူတွေကမြင်နေကြတာပါ။ဒီအခြေအနေကိုတော့စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းအိမ်ကတင်ပြပို့ထားပါတယ်ရှင်
။ကချင်ပြည်နယ်မြစ်ကြီးနားမြို့ Fun Spring Hotel မှာကျင်းပနေတဲ့နိုင်ငံတကာငွေကြေးကော်ပိုရေးရှင် IFC အဖွဲ့ရဲ့ရေကရာတိဆောက်ရေးမြင့်တင်တဲ့မဟာပြူဟာမြောက်တဘာဝပတ်ဝန်းကျင်ထိခိုက်ဆန်းစစ်ချက်အလုပ်ယုံဆွေးနွေးပွဲကိုကန့်ကွက်ရတဲ့အကြောင်းကိုတော့ဆန္ဒပြရမှာပါဝင်တဲ့မြစ်ဆောင်ရေးလှုပ်ရှားသူတော်ကြာခွန်ကအခုလိုပြောပါတယ်
။အခုဆန္ဒပြရချင်းကကျမတို့တော့ဒီကခဏကIFC ဒီကအခုရေကတာလို့ပေါ်တော့တိုက်တွန်းနေတယ်အစည်းအဝေးတွေလုပ်နေတယ်ဆိုတော့ကျမတို့လည်းရေကတာတို့မှာကိုမလို့နားလို့ကျမတို့ဒီလိုစံတာပြချင်းဖြစ်ပါလိမ့်ရှင
်မြေဆုံဒေသခံတွေနဲ့မြို့ခံတွေပါဝင်ကချင်လူမှုအဖွဲ့အစည်းကဖွဲ့ဝင်တွေစုစုပေါင်းအင်အားတရားခန့်နဲ့စံတာပြခဲ့တယ်လို့သူကဆိုပါတယ်ဒီစံတာပြရမှာတပ်ဆိုင်ရာရဲတပ်ဖွဲ့တွေမှာဂျူတင်ခွေတောင်းခံခြင်းမရှိခဲ့လို့အာဏာပိုင်တွေကနေလာရောက်တားဆီးမှုတွေရှိခဲ့တယ်လို့လည်းတော်ကြာခွန်ကဆက်ပြောပါတယ်
ဒီတော့ဆိုတော့ဒီကဲနော်နောက်ထပ်ဆင်မတောင်းပဲနဲ့လုပ်တယ်ဆိုရင်တော့အရေးယူခံရနိုင်မယ်ပေါ့လေအဲနင်းတို့လုပ်မယ်ဆိုတော့ခုမကြည့်တာလည်းမဟုတ်ဘူးတဲ့ဆင်ကြည့်တာပဲတဲ့ခွင့်တောင်းပြီးမှလုပ်ချပါတဲ့မြို့နယ်မူရေးရေးတပ်ဖွဲ့မူပေါ့နော်ဒီလိုပြောရင်ကျမတို့ကအခု IFC ကနေပေါ့နော်စီးဝေးကြီးလုပ်တာပေါ့နော်ဒီချင်းဒီနေမှာကောအရန်ကုန်မှာနေကောလုပ်တာကြားလို့ကျမတို့ကနော်စိတ်ကူးလို့ကျမတို့အခုလို့နော်နော်ကြီးဆန္ဒပြရချင်းဖြစ်ပါတယ်လို့အဲ့လိုပြောလိုက်ကြ
နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကလည်းရေကရာတိဆောက်ရေးမြင့်တင်တဲ့အလုပ်ယုံဆွေးနွေးပွဲကိုရန်ကုန်မြို့ကြီးနားနဲ့လွိုင်ကော်မြို့တွေမှာပြုလုပ်နေခဲ့တာပါ IFC ရဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုဆိုင်ရာအချက်လက်ကြောက်ယူရေးမဟာပြူဟာစီစဉ်ချမှတ်ရေးလုပ်ယုံဆွေးနွေးပွဲစီစဉ်ကနေတဆင့်ရေကရာတိဆောက်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ့်အခြေအနေကိုတွန်းပို့တဲ့သဘောဆောင်နေတယ်လို့မြန်မာနိုင်ငံမြစ်ချောင်းမြကွန်ရက် PRN နဲ့တန်လွင်မြစ်ထိန်းသိမ်းရေးကာကွယ်ရေးကွန်ရက် SSN ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းခေးဆိုင်ကအခုလိုပြောပါတယ်
ဒီကတာဆောက်ကိုအတက်ဘယ်လိုမျိုးအခြေခံအချက်လက်ပေါင်းလဲပြီးတော့တဘာဝပေါင်းကျင်ထိခိုက်မှုတွေအကောက်ခံတဲ့ဟာတွေရဲ့နောက်ပြီးတော့ဒီအတူတွေဘလောက်အတိုင်းတာတိပါဝင်မလဲဆိုတော့ဒီငွေကြေးရရောနောက်ပြီးတော့ထောက်ခံမှုရရောပေါ့နော်ဒီဟာတွေ့ဆုံညှိနှိုင်းပြီးတော့အစီအစဉ်ချမှတ်ရေးဆွဲတဲ့အစီအစဉ်လည်းဖြစ်တယ်ခင်ဗျာ
ကမ္ဘာ့ပိုင်ရဲ့ဌာနခွဲဖြစ်တဲ့နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ဟာပုဂ္ဂလိကငွေကြေးကဏ္ဍအစီအစဉ်နဲ့ဘက်ပေါင်းစုံပါဝင်တဲ့အစုအစည်းရာတွေနဲ့မြန်မာနိုင်ငံရေအားလှည့်စစ်ကဏ္ဍအတွက်မဟာပြူဟာအစီအစဉ်ချမှတ်ရေးအလုပ်ယုံဆွေးနွေးပွဲပြုလုပ်ပြီးပူပေါင်းထောက်ပံ့မြင့်တင်တဲ့အစီအစဉ်တွေလှုပ်ဆောင်ချက်တွေကိုမြစ်ဆုံဒေသခံတွေကနေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။လက်ရှိဧရာဝတီမြစ်ဆုံရေကရာစီမံကိန်းကိုပြန်လည်စတင်တော့မယ်လို့အစိုးရကနေတရားဝင်မကြေညာသေးပေမဲ့စတင်ဖို့ပြင်ဆင်တဲ့အရေးအယံတွေးနေရတယ်လို့မြစ်ဆုံရေလှုပ်ရှားသူတော်ကြာခွန်ကပြောပါတယ်။မြစ်ဆုံရေကရာစီမံကိန်းကြောင့်2010ခုနှစ်ကနေ2012ခုနှစ်တွင်ပြောင်းရွှေ့ခံရတဲ့ခြေရွာပေါင်း10ရွာခန့်ရှိပြီးရွာသား4000ကျော်ကိုအောင်မြင်သာရွာမှာပြောင်းရွှေ့တဲ့စားတောက်ရေးတွေအခက်တွေ့နေတယ်လို့လည်းဒေသခံတော်ကြာခွန်ကဆက်ပြောပါတယ်
ကျမတို့အောင်မြင်တာကလုတ်ကင်စားတော့ဖို့နေရာမရှိဘူးလေမရှိဘူးတန်ရလုတ်စားမယ့်နေရာမရှိဘူးချမ်းမရှိဘူးကျမတို့လုတ်ကင်စားတော့ဖို့ကငကိုနေရမှာပေါ့နော်မြစ်ဆုံရွာနောက်ပြီးတော့တံဖင်းရွာပေါ့တောင်ရနေလုတ်တယ်နေလုတ်ရတာပေါ့
လက်ရှိအန်နေဒီဆိုရသည်တက်လာပြီးနောက်ပိုင်းမှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လူကြောင်းဆွေးနွေးပြောဆိုခဲ့တယ်လို့အစိုးရဘက်ကနေအရာဝတီမြစ်ဆုံဒေသတုံးသက်ရေးကော်မရှင်ဖွဲ့ကိုဖွဲ့စည်းပြီးနောက်ပိုင်းဒေသခံတွေစိုးရိမ်စိတ်ဖြစ်ပွားလာခဲ့တာပါမနေ့ကစက်တင်ဘာလမှာဆိုရကန်နေဖွဲ့စည်းထားတဲ့အရာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်ဖွဲ့ဟာကချင်ပြည်နယ်မြစ်ဆုံဒေသကိုတွားရောက်လေ့လာပြီးစီးခဲ့ပေမဲ့လေ့လာတွေ့ရှိချက်တူကိုတော့တရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူးစစ်မဲ့ဖြစ်ပွားရာဆုံတွင်နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ရဲ့ရေကရာတိဆောက်ရေးမြစ်တင်ရေးအစီအစဉ်ကိုမြန်မာနိုင်ငံမြစ်ချောင်းများကွန်ရက်နဲ့တန်လွင်ထိန်းသိမ်းကာကွယ်ရေးကွန်ရက်ဖွဲ့၁၇ဖွဲ့တို့ကနေဇန်နဝါရီလ၂၈ရက်နေ့မှာကန့်ကွက်ကြောင်းစုပေါင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြစ်ဆုံရေကရာစီမံကိန်းကို2009ခုနှစ်မှာစတဲ့အကောင့်ထဲပေါ်ခဲ့ပေမဲ့တပြည်လုံးအတိုင်းအတာကန့်ကွက်မှုတွေရှိနေခဲ့တာကြောင့်2013ခုနှစ်မှာယာယီရပ်ဆိုင်းထားခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့အမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ရဲ့ဒုက္ခသည်ဆိုင်ရာမူဝါဒကထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တွေပေါ်ဘလို့ရိုက်ခတ်နေတယ်လဲဆိုတာကိုကြည့်ကြရအောင်ပါအမေရိကန်ပြည်ထောင်စုထဲမှာလာရောက်အခြေချမဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ကကန့်သတ်မှုတွေလုပ်ပြီး2019ခုနှစ်မှာလက်ခံမဲ့ဒုက္ခသည်အရေအတွက်ရှော့ချမဲ့အကိစ္စနဲ့ပတ်သက်လို့ထိုင်းမြန်မာနယ်စပ်မှာတိမ့်နဲ့ချီခိုလုံးနေကြတဲ့ဒုက္ခသည်တွေအတွက်အခက်အခဲတွေဖြစ်လာတယ်လို့ဆိုပါတယ်ဒီအကြောင်းပြေဆုံးကိုတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
အမေရိကန်သမ္မတသစ်ဖြစ်တဲ့ဒေါ်နယ်ထရန့်တက်လာပြီးတဲ့နောက်မှာအမေရိကန်နိုင်ငံမှာအခြေချနေထိုင်မဲ့ဘယ်ဒုက္ခသည်ကိုမဆိုအမေရိကန်ပြည်ထောင်စုကိုရက်ပေါင်း120အတွင်းဝင်ရောက်ခွင့်မရှိဘူးလို့ဆိုခဲ့ပြီးတဲ့နောက်2019ခုနှစ်မှာအမေရိကန်မှာလက်ခံမဲ့ဒုက္ခသည်အရေအတွက်50ရာခိုင်နှုန်းလျှော့ချမယ်လို့ဆိုထားတာပါဒီအတွက်ထိုင်းမြန်မာနယ်စပ်မှာခိုးလုံနေထိုင်နေကြတဲ့ဒုက္ခသည်တွေအတွက်အခက်အခဲတွေဖြစ်လာနိုင်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်သူကပြောတဲ့လက်မခံဘူးဆိုတော့ဒုက္ခသည်လည်းကျွန်တော်ရှားနေတဲ့လူအခက်ခဲတော့ရှိတာပေါ့သူ့မှာသွားလို့မရတော့ပဲ
မြန်မာနိုင်ငံမှာအစိုးရတက်တက်လာပြီးတဲ့နောက်မှာတော့လူပုံတိတ်ခါနဲ့အညီဒုက္ခသည်တွေအတွက်နေရာပြန်လည်ခြားထားရေးကိစ္စတွေကိုဆောင်ရွက်လိုက်မယ်ဆိုပြီးဒုက္ခသည်တွေကတော့မျှော်မှန်းထားကြရပါဒီအခြေအနေတွေဖြစ်မလာသေးပဲမိမိဆန္ဒလျောက်နေရာရင်းကိုသာပြန်နိုင်ကြတယ်ဆိုပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကတော့ဒုက္ခသည်တချို့နေရာရင်းကိုပြန်ပို့ပေးခဲ့တာတွေလည်းရှိပါတယ်လက်ရှိအခြေအနေအောက်မှာဒုက္ခသည်တွေနေရာရင်းပြန်နိုင်ဖို့ကလည်းအခက်ခဲနေသေးပဲလို့လည်းပြောပါတယ်
ကျွန်တော်ထင်တာလေသူကထိုင်းလာတဲ့လက်ကင်မရာလက်မခံတော့စီးသေးတာပဲဒါတွေကဘာသာကိုပြန်လို့ရတယ်ဒါပေမဲ့ဘာသာကိုပြန်လို့ရတော့ကိုကဘယ်မှာပြန်နေရမလဲဆိုတော့အချိန်ညာလက်တော်တော်နဲ့ရတယ်ကလည်းကျွန်တော်ပြန်လို့ရှိတာဘာမှနေရလဲနေရာချတာလည်းမရှိသနာရီကလည်းအကူကြီးပြေးတယ်လို့မရှိတော့ကျွန်တော်ဒုက္ခတွေကြာအများကြီးပါအဲ့ဒီလူတွေအတွက်တော့ဒုက္ခရှိတာပါလား
အမေရိကန်နိုင်ငံအနေနဲ့ဒုက္ခသည်အစ်စ်တွေကိုလက်မခံဘူးဆိုတာကတော့သမ္မတဒေါ်နယ်ထရန့်မတက်ခင်ကတည်းကထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုအသိပေးထားပေမဲ့ဒီသားစုပြန်လည်ပေါင်းစည်းရေးအတွက်ရောက်နေကြတဲ့ဒုက္ခသည်တွေနဲ့အမေရိကန်နိုင်ငံကလက်ခံခေါ်ယူဖို့အတွက်အသိမှတ်ပြုစီရင်ကြပြီးသားဒုက္ခသည်တွေကတော့အမေရိကန်နိုင်ငံကိုထွက်ခွာခွင့်ပြုနေစေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကသမ္မတလုတ်ပိုင်ခွင့်နဲ့အမေရိကန်ပြည်ထောင်စုထဲနိုင်ငံသားကအကြမ်းဖက်သမားတွေဝင်လာမှာကိုကာကွယ်တားဆီးတဲ့ဥပဒေကိုဇန်နဝါရီလ29ရက်နေ့ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့ဒုက္ခသည်တွေအမေရိကန်နိုင်ငံကိုဝင်ခွင့်ရပ်ပေါင်း120ပိတ်ပင်ခဲ့ပြီး2019ခုနှစ်မှာလက်ခံမဲ့ဒုက္ခသည်အရေးအတွက်ကိုလည်း50ရာခိုင်နှုန်းလျှော့ချမယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်3000ခွဲကျော်ခိုးလုံနေထိုင်နေကြပါတယ်။ကရင်ဒုက္ခသည်စခန်းကတော့9ခုရှိပြီးကရင်ဒုက္ခသည်ပေါင်း9300ကျော်ရှိပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတော့မိုက်အေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုလို့ရှိရင်တော့ VOA ရဲ့ email လိပ်စာက burmese.voanews.com ဖြစ်ပါတယ် burmese@voanews.com ဖြစ်ပါတယ်မကြခင်ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုစောင့်မျှော်နားဆင်ကြပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့အင်ကာနေ့ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကအမေရိကန်ဗီဇာရပြီးသားသူတွေနဲ့တခြားသူတွေကိုအမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ပိတ်ပင်လိုက်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတလုပ်ပိုင်ခွင့်အရာထုတ်ပြန်တဲ့အမိန့်အပေါ်မှာအင်ပြူရောကခုခံကာကွယ်ပြောဆိုနေပါတယ်။ဒီအမိန့်ကြောင့်အမေရိကန်ပြည်ထောင်စုတဝက်မြို့ကြီးတွေမှာဆန္ဒပြပွဲတွေပြန်နှံ့ခဲ့ပြီးမွတ်စလင်နိုင်ငံတွေကရောက်လာသူတွေကိုနေရပ်ပြန်ဖို့ဓာတ်တွေမလုပ်အောင်ဘူဆိုးရတရားသူကြီးတွေကကြားဝင်ဆောင်ရွက်ပေးနေပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ညင်းပွားစရာဖြစ်ဆုံးအမိန့်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမြို့ကြီးတွေကလေစိတ်တွေမှာဆန္ဒပြသူတွေဒေါသတကြီးကန့်ကွက်ခဲ့ကြတာပါတရားရုံးတွေကဂျာဝင်ပြည်ရေးယူဆောင်ရွက်လိုက်တာကပြည်သူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တွေရဲ့အစပြုအောင်မြင်မှုတစ်ခုအဖြစ်အမေရိကန်ပြည်သူ့လွတ်မြောက်ရေးသမဂ္ဂကအန်ဒရီစီဂူရာကပြောပါတယ်ပြောချင်တဲ့အချက်ကရှင်းပါတယ်ဒီသမ္မတအမိန့်ဟာအမေရိကန်တွေရဲ့စွန့်ဖက်ချက်မဟုတ်ပါဘူးဥပဒေနဲ့မညီတဲ့အမိန့်မှလို့သူကပြောဆိုသွားတာပါဒါပေမဲ့လည်းအင်ပြူတော်ပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဇာကတော့ ABC ရုပ်သံကိုအခုလိုပြောပါတ
ယ်ဒီနိုင်ငံနဲ့ပြည်သူတွေကိုကာကွယ်ဖို့ဆိုတာဒီသမ္မတနဲ့လက်ရှိအစိုးရရဲ့နံပါတ်1ဦးစားပေးပ
ါသမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ပတ်သက်လို့လည်းအင်ပြူတော်ပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဇာက
to ensure that the people that were letting
ဒီနိုင်ငံကိုလာခွင့်ပေးလိုက်တဲ့သူတွေရောက်လာတဲ့သူတွေဟာငြင်းငြင်းညံ့ညံ့နေထိုင်မဲ့သူတွေဖြစ်ဖို့လိုပါတယ်ကျွန်တော်တို့ကိုတိုက်ခိုက်မဲ့သူနားကျင်အောင်လုပ်မဲ့သူတွေမဟုတ်တာတေချာဖို့လိုပါတယ်ဒီသမ္မတအမိန့်အရအကျိုးမဝင်တဲ့တခြားမွတ်စလင်အများစုရှိတဲ့နိုင်ငံ46နိုင်ငံကျန်ပါသေးတယ
်သူသမ္မတဖြစ်လာခဲ့ရင်အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့သူတွေကိုအကြီးအကျယ်စီစစ်သွားမယ်ဆိုပြီးရွေးကောက်ပွဲမဲဆွယ်ပွဲတစ်လျှောက်လုံးဒေါ်နယ်ထရန့်ကဂရီးပေးပြောဆိုခဲ့တာပါRepublican ထဲလွတ်တော်မှာ Mitch McConnell ကတော့သမ္မတအနေနဲ့တိုင်းပြည်ကိုလုံခြုံအောင်လှုပ်ဆောင်နိုင်တဲ့အတိုင်းအတာလုပ်ပိုင်ခွင့်တွေအများကြီးရှိတဲ့အကြောင်း ABC ရုပ်သံကိုပြောပါတယ်။ဒါပေမဲ့လည်းဒီချိန်ထဲမှာဝေဖန်ထုတ်တဲ့မှုတွေတိုးလာတဲ့သမ္မတရဲ့အမိန့်နဲ့ပတ်သက်ပြီးအခုလိုသတိထားတုံ့ပြန်ပါတယ
်။ We need to be careful as we do this.
ဒီကိစ္စဆောင်ရွက်တဲ့နေရာမှာထူးသတိထားဖို့လိုပါတယ်။ဒီတိုင်းပြည်မှာဘာသာရေးအရခွဲခြားစစ်ဆေးတာမျိုးမရှိအောင်တေချာဆောင်ရွက်ရပါလိမ့်မယ်။
သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ပတ်သက်ပြီးဒီမိုကရက်တော်တော်များများရဲ့သုံးသပ်ချက်တွေတော့ထွက်မလာသေးပါဘူး။ဒီမိုကရက်အောက်လွှတ်တော်မှဆက်မော်ဒန်ကတော့ ABC ရုပ်သံကားတစ်စင်အခုလိုဝေဖန်ပါတယ်
။ What Trump is doing is
Trump လုပ်နေတာကကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးကိုထိခိုက်စေပါတယ်။တိုက်ခိုက်မှုတွေဖြစ်လာအောင်သွေးထိုးပေးသလိုဖြစ်နေပါတယ်။ ISIS တွေကအခုလိုမွတ်စလင်တွေကိုပိတ်ပင်လိုက်တာကိုအသုံးချပြီးဝါဒဖြန့်ကြပါတယ
်။ဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်မှုတွေကလည်းအကောင်းဖက်မှာမရှိပါဘူး။ပြည်ထောင်ပါလီမန်မတ်တူးဖြစ်တဲ့ Nardin Zahawi ကတော့သမ္မတဒေါ်နယ်ထရန့်အနေနဲ့ပြန်စင်စားမယ်လို့မျှော်လင့်တဲ့အကြောင်းဒါခွဲခြားဆက်ဆံတဲ့လုပ်ရဖြစ်ပြီးကောင်းကျိုးတဲ့ဆိုးကျိုးကိုဖြစ်စေလိမ့်မယ်ဆိုပြီးသတိပေးပြောဆိုသွားပါတယ်။အီရတ်စစ်သားတယောက်ဖြစ်တဲ့ Ali Latif ကလည်းဘယ်သူမှဆိုအမေရိကန်ပြည်ထောင်စုကိုသွားပြီးတော့ခိုလုံခွင့်လိုချင်တဲ့သူတွေကစစ်ပွဲတွေရဲ့ရန်ကရှောင်ဖို့နဲ့သူတို့အတွက်လိုအပ်လို့ပါ။သမ္မတထရန့်ရဲ့ဆိုးမဲ့ခြင်းနဲ့ပတ်သက်ပြီးနားမလည်နိုင်အောင်ဖြေရပါတယ်လို့ပြောဆိုသွားတာပါ။ဒါပေမဲ့လည်းအင်မီရောကတော့ဒီကိစ္စကိုရှော့မပေးသေးပါဘူး။ပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဇာကအခုလိုပြောပါတ
ယ်။ What do we say to the family or to the individual?
ကျွန်တော်တို့ဒီလိုမလုပ်တဲ့အတွက်တိုက်ခိုက်ခံခဲ့ရတဲ့မိသားစုတွေအသက်ခံခဲ့ရတဲ့မိသားစုတွေတတိပုဂ္ဂလတွေရှိလာခဲ့ရင်တို့တဦးချင်းစီကိုကျွန်တော်တို့ဘာပြောမလဲ
။တရားရုံးတွေရဲ့နောက်ထပ်ကြားဝင်ဆောင်ရွက်မှုတွေကလူဝင်မှုကြီးကြပ်ရေးမူဝါဒကိုပုံဖော်နိုင်တဲ့သမ္မတရဲ့လုပ်ပိုင်ခွင့်နဲ့ခွဲခြားဆက်ဆံမှုတွေမရှိရေးသမ္မတထရန့်ရဲ့အမိန့်ကြောင့်ကူညီလိုအပ်နေတဲ့တတိပုဂ္ဂလနဲ့မိသားစုတွေဒုက္ခမရောက်ရေးဒီလိုလိုအပ်ချက်တွေကြားချိန်ခွင်ရှာညှိနှိုင်အောင်ထိန်းချုပ်မဲ့ပုံရှိနေကြောင်းပါခင်ဗျာ
ဝ ဦးသိန်းထိုင်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုထုတ်လုပ်သူမကင်ဖြူထွေးနဲ့ကိုကျော်ကျော်သိန်းအစီအစဉ်တင်ဆက်သွားမှာပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မကြသေးခင်ကလှုပ်ကြံခံရလို့ကွယ်လွန်သွားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တရားလွှတ်တော်ရှေ့နေကြီးဦးကိုနီတည်ဆုံသွားရတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့နောက်ဆက်တွဲအခြေအနေတွေဆွေးနွေးကြဖို့ဖြစ်ပါတယ်ဆွေးနွေးမယ့်သူတွေကိုကျွန်တော်ကြိုတင်ပြီးတော့မေတ္တာရက်ခံပြီးအထူးအသိပေးခြင်းနဲ့အချက်ရှိပါတယ်အဲ့ဒါကတော့ဒီဖြစ်ရဟာလက်ရှိချိန်မှာစုံစမ်းစစ်ဆေးစေရဲအရေးပိုင်တဲ့ဖြစ်ရဖြစ်ပါတယ်ဆိုတော့ဒီစုံစမ်းစစ်ဆေးမှုကိုအနောက်အရှက်မဖြစ်အောင်ကျွန်တော်တို့ဆွေးနွေးဖို့လိုပါတယ်ဒီစုံစမ်းစစ်ဆေးမှုကိုဝင်ရောက်ဆွတ်ဖက်တဲ့ပုံမဖြစ်အောင်ဆွေးနွေးဖို့လိုပါတယ်တခါဒီလက်ရှိဖမ်းမိထားတဲ့တန်တရားရှိသူတနတ်သမားအပြင်ဟလာတခြားဘသူတွေပါနိုင်သေးတယ်လို့ခံမှန်းပြောဆိုတာတွေဟာမဟုတ်မမှန်ဆွဆွဲတဲ့အဆင့်မျိုးထိမရောက်ဖို့လိုပါတယ်မဟုတ်မမှန်ဆွဆွဲတာမျိုးတွေမဖြစ်အောင်ရှောင်ဖို့လိုပါတယ်ဆိုတာကျွန်တော်အထူးသတိထားပြီးတော့ကြိုတင်ပြီးသတိပေးချင်ပါတယ်ပင်နယ်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနူးတယ်မှာတူဦးကတော့ကွယ်လွန်သူရှေ့နေကြီးဦးကိုနီရဲ့လို့ဖို့ဂိုင်ဘက်ရှေ့နေကြီးဦးသိန်းတန်းဖြစ်ပါတယ်နောက်တူကတော့ဒီဦးကိုနီပြပနောက်ဆုံးခီးအင်ဒိုနီးရှားနိုင်ငံခီးစင်မှာအတူလိုက်ပါသွားတဲ့88မျိုးစက်ငင်းချင်းနဲ့ပွင့်လင်းလူအဖွဲ့စီကကောင်းဆောင်တူဖြစ်သူဦးမြရေးဖြစ်ပါတယ်အားလုံးမင်္ဂလာပါခင်ဗျာကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကျင်သူတော်တော်ရှင်အတော်များများရှိပါတယ်ကျွန်တော်တို့ပေးနိုင်တဲ့အချိန်ထက်ကိုပိုများပါတယ်ကျွန်တော်အားလုံးကိုအချိန်ပေးနိုင်အောင်ကြိုးစားသွားပါမယ်အားလုံးအနေနဲ့လည်းပဲလိုရင်းတူရှင်းထိမိမိအတက်နိုင်ဆုံး10မိနစ်အောက်လောက်နဲ့ဆွေးနွေးပေးကြဖို့ကျွန်တော်ကြိုတင်ပြီးတော့အနုအညွတ်မေတ္တာရပ်ခံပါရခင်ဗျာဆိုတော့ပထမဆုံးတော့ကျွန်တော်ရှင်းနေကြီးဦးသိန်းတန်းဦးကိုအလဲပေးပါရစေဆရာဦးသိန်းတန်းဦးခင်ဗျာဆရာကဆရာဦးကိုနီနဲ့အနီးကပ်လုပ်ခဲ့သူပါဆရာဦးကိုနီရဲ့တကယ်ရင်းနှီးတဲ့လို့ဖို့ဂိုင်ဘက်မိတ်ဆွေတူပါဦးကိုနီဒီဘယ်လိုလူမျိုးလို့เสียติดท่าเลยสรอะอิงซูอัจจินลองเปียวๆบาครับ
อูโกดีงาทูจนแท้เนี่ยแหละที่โลจาแตจั่วได้ชื่อนี่เดียวป่ะตํามันชื่อนี่เดียวหมดอูปัญญาชินเดียวဖြစ်တယ်ต้านจีญัณนาโกต้านจีเยกิสะริมาอะลนสิทธิ์ဝင်ซาပြီးတော့มาม้อနိုင်มาบ้านနိုင်ทุฤษีชื่อหลูเดียวโลจนเห็นมาเลย
โอเคบาครับกูมยาเยครับกูมยาเยก็อูโกนี่เนี่ยနောက်ဆုံးပြပခီးကိုအတူသွားခဲ့တယ်အင်ဒိုနီးရှားနိုင်ငံခီးစဉ်လို့ကျွန်တော်သိထားပါတယ်ဒီခီးစဉ်အတွင်းဥကိုနီနဲ့ပတ်သက်လို့အမှတ်ရစရာလေးများရှိတယ်ဆိုရင်ပြောပြပေးပါကိုများကြီ
းအဲကျွန်တော်ပြန်လာမယ့်မနေ့ကကျွန်တော်တို့ကနေရိုင်းလို့လို့ဥကိုနီနဲ့ထိုင်ပြကြပါ17ရက်လုံးပါခီးစဉ်မှာဟုတ်သူတို့ကြာကျွန်တော်တို့ပြန်လာမယ့်မနေ့ကအင်ဒိုနီးရှားမှာ breakfast ဆိုင်နဲ့2ရက်စကားထိုင်ပြဖြစ်ပါတယ်ကိုမလေးလာတင်ကြခဲ့ရတယ်တွေ့ရှိခဲ့တဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံနဲ့အကတည်းကရန်ကုန်ရောက်လို့ရှိရင်ကျွန်တော်တိုင်ပင်ဆွေးနွေးပြီးတော့ဘာတွေဆက်လုပ်ကြမလဲဆိုတော့ညှိနှိုင်းတယ်ဆိုတော့ဆရာဦးကိုနေတွေးခေါ်ရတာတခုမှအဆုံးထွက်တာလည်းမရှိပါဘူးအဲ့တော့အဲ့လိုညှိနှိုင်းခဲ့တဲ့ဟာအကဲကျွန်တော်တိုင်ကြည်ရပေါ့ဗျာအင်ဒိုနီးရှားပုံစံမျိုးပေါ့ဗျာတတိယအချိန်မှာဖြစ်လာခဲ့ရင်အញ្ញဉျန်းသွားမှာပဲဆိုတဲ့အမြင်ရှိခဲ့တဲ့ဟာတော့ကျွန်တော်တို့အမှတ်ရဖြစ်ပါတယ
်ဟုတ်ကဲ့ပါဦးမြတ်ကြီးဆရာဦးတင်းတန်းဦးဆရာဦးကိုနေလှုပ်ဆောင်သွားတာတွေဟာဒီနေ့ဒီအချိန်ဆရာဦးကိုနေမရှိတော့တဲ့အချိန်မှာနောက်ထပ်ဥက္ကိုနီရဲ့လှုပ်ဆောင်ချက်တွေကိုဆက်လက်တည်ဆောင်ပြီးတော့လှုပ်သွားနိုင်မယ့်အလားအလာအခြေအနေရှိပါသလားဆရာဦးသိန်းတန်းဦ
းရှိပါတယ်ခင်ဗျာကျွန်တော်တို့တစ်ဖွဲ့လုံးပါပဲကျွန်တော်တို့မြန်မာနိုင်ငံရှိနေများကွန်ရက်တဲ့ဒါဥက္ကိုနီတီထောင်သူဖြစ်တဲ့ပါဝင်ခဲ့တယ်မြန်မာနိုင်ငံလွတ်လပ်သောရှိနေများအသင်းကြီးကကျွန်တော်တို့စုံဖြတ်ချက်ချထားပြီးတော့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားသွေးစည်းညီညွတ်ရေးတာဝန်တွေကိုကျွန်တော်တို့ထမ်းဆောင်မယ်ဒါမဲ့၂၁ရာစုဒီပင်လုံးမှာကျွန်တော်တို့ကနေပြီးတော့ဒီငြိမ်းချမ်းရေးရဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ပြုပြောင်းနိုင်မှုလုပ်ဖို့အတွက်ကျွန်တော်တို့ပြင်ဆင်ထားပြီးကြပါပြီဥက္ကိုနီလည်းပါဝင်ခဲ့ပါတယ်တို့ရတဲ့ဥက္ကိုနီဆုံးရှုံးတာကျွန်တော်တို့ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ်တို့ရအတွင်းဒီလောက်နဲ့တော့ဒီလိုအကြမ်းဖက်မှုလောက်နဲ့တော့ကျွန်တော်တို့ရဲ့ဆောင်ရွက်မှုကိုဟန်တားနိုင်မှာမဟုတ်ပါဘူးကျွန်တော်တို့ကလည်းဆက်ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်တာမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဆရာဥက္ကိုနီကိုလေးစိတ်မှာအနီးကတနက်နဲ့တိပြီးတော့လှုပ်ကြံသွားတာပါဆိုတော့ဒါတေချာပေါက်ကိုအသက်ပြန်မရှင်နိုင်အောင်ကိုတည်တည်ချာချာကြံရွယ်ပြီးတော့မှလှုပ်သွားရဲဆိုတာကလည်းထင်ရှားပါတယ်ဒါပေမဲ့ဘာကြောင့်ဒီလိုလှုပ်တာလဲကျွန်တော်တို့အခုချိန်ထိမသိသေးပါဘူးလူသက်သမားလို့တန်တရားရှိသူကိုရဲကဖမ်းထားပြီးတော့စစ်ဆေးမြင်ပြနေပါတယ်တကယ်အကြောင်းချင်းအမှန်နဲ့ပတ်သက်လို့ကဝေဝါးဝါးရှုပ်ထွေးနေစေပါလူသက်သမားကိုယ်တိုင်နဲ့ပတ်သက်လို့ကဝေဝါးဝါးရှုပ်ထွေးနေစေပါဆိုတော့ကိုမားကြီး ဒီလိုဖြစ်ရမျိုးကနေသင်္ကန်းစာယူစရာရှိတယ်ဆိုရင်အဲ့ဒီသင်္ကန်းစာကဘာလို့ကိုအများကြီးယူစားပါသလဲ
လူကြီးဆရာဦးကိုနီရဲ့နားရီအတုပါချတဲ့အခါနာဒီနေ့ဆိုရင်ဆရာဦးကိုနီရဲ့ကိုတက်တဲ့တရားခံဖိုင်းရင်းနဲ့ဆုံးသွားတဲ့တက်စီမောင်းဒရိုင်ဘာလေးဟိုကိုနေဝင်းရဲ့အတုအခမ်းအနားဒီအခမ်းအနားတွေမှာပြန်ကြည့်မယ်ဆိုလို့ရှိရင်ဒီလူလူတို့တော်တော်များများဟာဘာသာလူမျိုးဆိုတဲ့ဟာကိုနောက်ထားပြီးတော့နိုင်ငံသားဆိုတဲ့အခြေခံစိတ်သက်အားလုံးပေါ်မှာအမှန်တရားဘက်ကရက်တည်မယ်ဆိုတဲ့အခြေခံစိတ်သက်နဲ့ဝင်ရတာကိုကျွန်တော်တွေ့ပါတယ်ဒါကျွန်တော်တို့ရဲ့သင်္ကန်းစာပဲအဲ့ဒါကိုဆရာဦးကိုနေနဲ့ဒီဆုံးသွားတဲ့ကိုနေဝင်းတို့ကပြေးသွားတဲ့လူပဲကျွန်တော်အဲ့တိုင်းမြင်ပါတယ်အကျန့်ဖက်ဝါသားနဲ့ပတ်သက်ပြီးကျွန်တော်ဘယ်တော့မှလက်မခံနိုင်ပါဘူးခင်ဗျ
ဟုတ်ကဲ့ပါကွန်မြားကြီးကျွန်တော်တိုင်းပေါင်ဆွနေမဲ့သူတွေကိုဖိတ်ခေါ်ပါမယ်ကျွန်တော်ကနဦးကကျူတင်မြစ်တဲ့ရခိုင်သားကလို့ပဲတက်နိုင်ဆုံး10မိနစ်အောက်လောက်နဲ့ထိထိမိမိဆွနေပြကြဖို့ထပ်ပြီးတော့ပန်ကြပါရခင်ဗျာပထမဆုံးဆွနေဖို့လှည့်ကြတာကဇလုံမျိုးကကိုတန်းမှုပါကိုတန်းမှုဒီဖြစ်ရပုံမှာကိုတန်းမှုဘယ်လိုယူဆပါသလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာကတော့အခုလိုခုအသက်ဆုံးပေးသွားတဲ့ရှင်းနေကြီးတွေ့လဲကျွန်တော်မိသားစုနဲ့အတူဝမ်းနဲ့ကြည်ကိုရပါတယ်ဟယ်လို
ဟုတ်ကဲ့ကြားပါတယ်ပြောပါခင်ဗျာ
နောက်ပြီးတော့ဟုတ်ကဲ့ကျွန်တော်အခုတောင်ဝင်းစိတ်ပြည်သူတရားဝင်နေတဲ့အခုဖမ်းပြီးပြီကိုနေဝဲအတွက်လည်းကျွန်တော်မိသားစုနဲ့အတူတကယ်ကိုစိတ်မကောင်းပါဘူး။ဒါပေမဲ့ဖြစ်တဲ့နာဖြစ်တိုက်တာကိုကျွန်တော်ပြောရမယ်ဆိုတော့ကျွန်တော်နိုင်ငံမှာဥပဒေတစ်ခုပေါ်သွင်းပါပြီ။အဲ့ဥပဒေရောအသေးသားပဲ။အသေးသားဥပဒေတကယ်ဖြစ်တည်နေပြီလား။ဒါပဲဒီပုံပုံမျိုးကြီးဆုံးရှုံးရတာအရန်ကိုရှင်းတာပေါ့ကောင်းပါလား။တကယ်စိတ်ထဲကိုလည်းလှည့်ရလည်းမကောင်းဘူး
။ဟုတ်ကဲ့။
အဲ့ဒီပြည်ကတော့ကိုယ်ဝယ်ချင်းမတူဘူးမဲ့လူသားချင်းကလူသားချင်းအတူတူပဲဗျ။အများကောင်းဆုံးလုံးတဲ့ပုံကိုတယောက်ကလောကမှာတည့်ရနေရနေတဏ္ဏနဲ့တဏ္ဏနဲ့ပဲနေရနေတန်ဖိုးရှိပါလေကအတက်ဘလောက်ပဲတူသွားပါသည်စိတ်ကောင်းမရှိပဲနဲ့ရန်ကိုဟောလာညစ်ပတ်ပြီးတော့ပေတတ်နေတဲ့စိတ်တွေနဲ့နေတဲ့ပုံကအသက်ရာလောင်ချီပါစေဘယ်တော့မှလူဝိုင်းမှာတန်ဖိုးမရှိအောင်ခင်ဗျဟုတ်ကဲ့ကျွန်တော်ပြောနေတာဒါပါပဲခင်ဗျ
ကျေးဇူးများကြီးတင်ပါတယ်ကုသမှုကျွန်တော်နောက်ထပ်တစ်ဆက်တည်းဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံကကိုတီးလဲမှုဇွန်နေပါခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်နေကတော့ဥကိုနေနဲ့ဥနေဝင်းတော့ကျွန်တော်အမှန်တမ်းတူတည်ဆုံးသွားတာတွေကတော့ကျွန်တော်အမှန်တမ်းဝန်နေပါတယ်ဒါပေမဲ့အခုဖြစ်ရကျွန်တော်ကြည့်ရမယ်ဆိုရင်ဒီဝန်ထမ်းတွေအနေနဲ့တော့ရဲဝန်ထမ်းတွေနဲ့ဒီလင်ရင်ကွင်းမှာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့မတင်ကအပြားလေးတစ်ခုတော့ကျွန်တော်မြင်မိတယ်ဘာဖြစ်လို့ဖြစ်တဲ့အချိန်မှာတော့ဥနေဝင်းဟိုပဲဖြစ်ဖြစ်ဟိုနေအခုဒီပဲဖြစ်ဖြစ်သူတို့တတ်သွားတဲ့အချိန်မှာတော့ရဲတွေကဝင်ရောက်ကူညီမှုမရှိတဲ့အတွက်ဒီရတားတွေပဲလိုက်ပြီးတော့လှုပ်ဆောင်ရတဲ့အတွက်ကိုကျွန်တော်တန်ရဖြစ်မိတယ်အဲ့ဒါကြောင့်မို့အခုလက်ရှိဖန်စီရတဲ့ခန္ဒီရတဲ့ဘင်းဒေခန်ကိုနော်ပေချာစစ်ဆေးဖို့လိုတယ
်ဒါ
မဲ့အခုကစစ်ဆေးမှုကကျွန်တော်ကမူရီမူရီခွဲနိုင်ဘူးမစင်းသားနိုင်ဘူ
း
ဘင်းတိကျကျကျွန်တော်တို့မသိရှိရဘူးဗျ
ဟုတ်ကဲ့ပါအ
ဲ့ဒါကြောင့်မို့ဒီနောက်ကွယ်ကပုဂ္ဂိုလ်လူကြီး
ဟုတ်ကဲ့ပါကိုတိလက်မှုကိုတိလက်မှုဆွေးနွေးကြတာရှင်းပြီလို့ကျွန်တော်ယူဆပါတယ်ဒီနေရာမှာကိုတိလက်မှုကတရားခံလို့ပြောသွားပါတယ်ကျွန်တော်တို့အနေနဲ့ရှင်းနေဦးတင်တန်းဦးဒါရှင်းနေဦးတင်တန်းဦးလို့ဆိုရင်တရားဥပဒေအကြောင်းအရကောင်းကောင်းသိပါတယ်တရားခံပြစ်မှုကျူးလွန်တယ်လို့တရားရှိသူတူဦးကိုတရားရုံးကနေအပြစ်ရှိတယ်လို့မဆုံးဖြတ်မချင်းတန်တရားကြိုးခန်းစား권ရှိတယ်တန်တရားရှိသူတူပဲပြောရမယ်အဲ့ဒီလိုကျွန်တော်တို့တုံ့နှုံးတင်ပါလားဦးတင်တန်းဦးခင်ဗျာ
ဥပမဲ့ကားဒီမှာတော့ ICCPR လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာနိုင်ငံရေးနဲ့လူမှုရေးစာချုပ်ကြီးကကျွန်တော်တို့ဆွဆွဲခံရသုံးလုံးတာပေါ့ဗျာဒါပေမဲ့အဲ့ဒီစာချုပ်ကိုကတိအခြေပြုကျွန်တော်တို့ဗမာပြည်အတမှန်ထိုးသေးပါဘူ
းဟုတ်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ထပ်တရားစွန့်နေမဲ့တော်ရရှင်နေထပ်ပြီးတော့ဖိတ်ခေါ်ပါမယ်တဦးကတော့ပေါင်မျိုးကကိုဖြိုးပါကိုဖြိုးလူရင်းတူရှင်တိတိမိမိဆွနေပါခင်ဗျာ
ဟုတ်ဟုတ်ကဲ့ပါအခုလိုဦးကူနေရလို့ကျွန်တော်တို့ကျွန်တော်တို့စိတ်မကောင်းခဲ့ဘူးလို့အခုကကျွန်တော်တို့နိုင်ငံကိုပြုပြင်ရမယ့်ချိန်ဥပဒေကိုပြုပြင်ရမယ့်ချိန်မှာအခုလောက်ရခဲ့တာကတော့တော်တော်ရွှေဆူညပါပါတယ်လူရအောင်ပေါ့ခုကဥပဒေကတော့ပြတာဆိုတော့ဟိုတောင်ရှိဖို့တော့ဒီလူတို့ကလည်းတက်ဝင်ရင်းနဲ့စိုးရင်ရတော့လို့ချက်ချားဖြစ်ရတော့ပေါ့ကျွန်တော်နိုင်ငံတော့ခေါ်နိုင်ငံတော့တဲ့လုံးကြုံရလဲဒီတိုင်းမှလည်းခေဆက်ကလူလာပြီးခုအောင်တော့ခုကလောက်ရတာကတော့ဘာမှရည်မဟုတ်ဘူးတော်ကိုရွှေဆူခဲ့ပါတယ်
ဟုတ်ကဲ့ပါဘ
ုရားပြောလေရောနောက်ကျိုးဆွေးလုပ်ကံရဲ့လူတူဦးဖြစ်နေမှာလို့ပြတော့တော့ပြောချင်ပါတယ
်ဟုတ်ကဲ့ပါကိုဖြိုးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတစ်ဆက်တည်းနောက်တစ်ယောက်ဆက်ပြီးတော့ကျွန်တော်ဖိတ်ခေါ်ပါမယ်ခင်ဗျာနော်ဝေးနိုင်ငံမှာနေထိုင်တဲ့ဥကန်အေးပါဥကန်အေးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါအများကျေးဇူးတင်ပါခင်ဗျာကျွန်တော်ကအခုပြောချင်တာကကျွန်တော်သတင်းပို့တဲ့လူပို့ပြီးတော့လူပါတဲ့ကျွန်တော်အချိန်မရလို့ပါခင်ဗျာလူပလကျော်ကြီးကျွန်တော်ပူတာ၄ယောက်နဲ့မိန်းမတစ်ယောက်ပါတယ်ဆိုတော့ရုပ်ကြ၃ယောက်လို့ပါတယ်ပြောပြီးလေတော့အဲ့ဒါကိုကျွန်တော်က တောင်းပန်ပါတယ်ကျွန်တော်ပြောတော့ကြားရတာအခုကတော့ပူပူလင်းလင်းပြောပြမယ်ခင်ဗျာဒဲဒီကဥပတိယခံပဲပြောအခုလက်ရှိဆန်းထားတဲ့လူသွားစစ်လက်အလကားပဲခင်ဗျာဘလို့မှမပေါ်နိုင်ဘူးသူတီဝါလည်းမပေါ်နိုင်ဘူးလို့ဆိုတော့ဒီကနေပြောလို့ရတယ်သူကတော့အကောင့်ကြီးအမိရှိရှိနဲ့ကောင်းတာလို့ကျွန်တော်ပူပူလေးလေးပဲပြပြအခုကုထဲမှာအောင်းနေတယ်နော်သူကတော့ပူလေးလေးပဲပြပြမယ်သူကတော့ဝိမတိယကတော့ဘယ်လိုဆိုဆိုအခုလုံးပြကြတာပေါ့နော်ဒါပေမဲ့လည်းဝိုင်းပြီးတော့ထိန်းကြပါလို့အဲဒီဝါပြီးဆိုရင်တော့အာနာသိမ့်လို့တော့ဝင်ဝင်လာလိုက်ပဲကိ
ဟုတ်ကဲ့ဥက္ကံကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကိုမြားကြီးကိုမြားကြီးတို့ဒါနောက်ပိုင်းမျိုးဆက်ဒီပေါ်လေကျွန်တော်တို့ဒီဖြစ်ရက်ကဘယ်သူမှဒီလိုဖြစ်မယ်လို့မျှော်လင့်ထားတာမဟုတ်ပါဘူးဒါသိကြပါတယ်ဒါပေမဲ့လေဒီလိုဖြစ်ရက်မျိုးတွေကမလွဲမရှောင်တာဖြစ်တာပါပဲဆိုတော့ရှိတဲ့လူတွေအနေနဲ့ဟလာဒီလိုဖြစ်ရက်မျိုးတွေပေါ်မှာသင်ခန်းစာယူပြီးတော့ဘာတွေကြိုတင်ပြင်ဆင်သင့်တယ်လို့ကိုမြားကြီးတို့အတွေးရောက်မိပါတယ်ခင်ဗျာ
အခုကတော့ဒီဆရာဦးကိုညီဒီလိုလိုကြံခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဒီရန်ကုန်မန္တလေးတပြည်လုံးမှာရှိတဲ့နိုင်ငံရေးလူမှုရေးအဖွဲ့အစည်းတွေအကုန်လုံးကဘာမျိုးရှုံချပါလဲ။ဟိုကျွန်တော်ပြောတင်တာကသင်္ကန်းလာယူတင်တယ်ဆိုတဲ့ကိစ္စအကုန်လုံးကျွန်တော်တို့တိုင်ပင်ဤနိုင်ပြီးတော့တကယ်ပေါ့ဗျာတိုင်းပြည်မှာအကြမ်းဖက်ပြီးတော့ပြဿနာတွေဖြေရှင်းတာဟာရက်လက်ကောင်းမထွက်နိုင်ဘူးဆိုတဲ့ဟာကိုတော့ကျွန်တော်သင်္ကန်းလာယူရမယ်လို့မြင်ပါတယ်။ဒီနေရာမှာတော့ဟိုတယောက်နဲ့တယောက်ဒီလိုမျိုးပေါ့ဒါဟာမြန်မာနိုင်ငံရဲ့တပိုင်းမှာတော်တော်ကိုယုံဆူတဲ့ဖြစ်ရဖြစ်လို့နိုင်ငံရဲ့ image ကိုလည်းချဆင်းစေပါလေကမ္ဘာလည်းမှာရောဒါပြန်တွေ့မယ်ဆိုလို့ရှိရင်တော့ဟိုကျွန်တော်တို့ယူဆတွေဘလောက်ပဲကွဲကွဲလက်လက်နဲ့ဖြည့်ရှင်းရမှာမဟုတ်ဘူးအကျန်းဖက်နည်းနဲ့ဖြည့်ရှင်းရမှာမဟုတ်ဘူးဆိုရယ်နိုင်ငံရင်ကျေးမှုပေါ်ထွန်းလာအောင်အားလုံးဝမ်းဝန်းလုပ်ကန့်ဆောင်ရရမယ်လို့မြင်ပါတယ်ဒါသင်ခန်းစာပဲလို့ကျွန်တော်တို့အဲ့လိုပဲကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးတင်းတန်းဦးဆရာဦးကိုနီကဝါရင်ရှိနေတူပါဆရာဦးကိုနီရဲ့ရှိနေလို့တဲ့တတန်းဘလောက်ရှိပါပြီလဲဆရာ
ကျွန်တော်ပြောတဲ့ပုံက80ကျော်ကပဲကျွန်တော်ဒီနားလည်တာပါလေ
ဟုတ်ကဲ့
တော့ကျွန်တော်တို့သိမိတာတော့ကျွန်တော်2012နောက်ပိုင်းမှာကျွန်တော်လည်းထောင်ထဲပဲနေရတာဆိုတော့လေ
ဟုတ်ကဲ့
ပြန်ထွက်လာတော့ပါကျုပ်တော့ဒါပေမဲ့ဥပဒေရှိနေလို့တဲ့ဟာကျွန်တော်1983ကစတယ်အဲ့ဒီပါဝင်ကျင်နောက်ကြဆိုအဲ့ဒီပါဝင်ကျင်ဖြစ်မှာပဲ
85
ဆိုတော့90ကျုပ
်ဟုတ်ကဲ့ဆိုတော့ဥပဒေရဲ့ရှိနေတူဦးနေနဲ့ဒီအမှုတွေအများကြီးသူလိုက်ပါဆောင်ရွက်ခဲ့ဘူးလားရှိမှာပါပဲဆိုတော့ဦးဆရာဦးတင်းတန်းကိုယ်တိုင်လည်းရှေ့နေပဲဆိုတဲ့အခါကျတော့ရှေ့နေတွေကတရားဥပဒေကြောင့်မှမကန်လုတဲ့အခါမှာရှေ့နေတွေမှာဒီလိုလူမုန်းခံရတာမျိုးမကြည်မနက်ဖြစ်တာမျိုးချင်းကြောက်ခံရတာမျိုးဒါမျိုးတွေရောရှိတတ်ပါသလားဆရာဦးတင်းတန်းကိုမြန်မာပြည်မှာ
အခုတဖြစ်တော့ပုဂ္ဂိုလ်ရေးဒီမှုတွေကတော့မရှိပါဘူးကဟိုနေရပါတယ်ဟိုကိုသူ့လို့သူ့လဲဆိုတာမျိုးမှုတွေသဘောပေါက်ကြပါတယ်ရှေ့နေရလဲကျွန်တော်တို့မှာသတ်မှတ်ထားတဲ့ချင်းဝစီးနင်းတွေရှိတဲ့အခါကျတော့မလိုက်နာတဲ့ရှေ့နေလဲရှိတာပေါ့နော်တို့ရတယ်ကျွန်တော်တို့ကဒီဂုံတစ်ခါနဲ့ဂုံနဲ့ဒရက်နဲ့နော်ဒိုက်တဲ့ရှိနေဒီမှာတော့ဒုက္ခသနာရှိပါဘူးတပတ်ကလည်းနားလည်မှာပါအဓိကကတော့အုပ်စုတဲ့အစိုးရနဲ့ဆန့်ကျင်ဘက်လိုက်ရတဲ့အမှုတွေမှာတော့ကျွန်တော်တို့ကလိုင်စင်ပြုနိုင်တယ်ထောင်ချနိုင်တယ်အသက်အန္တရာယ်ထိပါတယ်ဖြစ်နိုင်တယ်ဒါမျိုးတွေကျွန်တော်တို့ကြုံရတယ်ရှိပါတယ
်ဟုတ်ကဲ့ပါဆရာဦးတင်တာဦးကျွန်တော်နောက်တစ်ဖိတ်ခေါ်ပါမယ်ခင်ဗျာရန်ကုန်မြို့ကရှိနေကြီးပါပဲသူလည်းပဲဦးကျော်လင်းဆရာဦးကျော်လင်းဆုနေပါခင်ဗျာ
ဟုတ်ကဲ့အဲ့မှာဗျာဒီအရောအကြံပြမှုတစ်ခုပါဗျာကျွန်တော်တို့ဒီရှိနေလောကဒီမှာလေအကြံပြခံရတာရှိပါတယ်ကိုတောင်ရောဆိုလို့ရှိရင်ကျွန်တော်ဒီမှာဟာလာဖူးကြီးနာပါပဲပြောလို့မသိမရှိအသက်ခါရတယ်နောက်ဆုံးအဲ့ဒီနေရာဒီမှာလေဟိုကတော့ပဲပြောက်လို့ကျွန်တော်တို့မနေဘူးအဲ့လိုရေမှုကြီးဥပ္ပစီလို့အခုကြီးတော့ဒီခါရရအောင်ဖားပေးနေရအခုဒီကိစ္စကြောင့်ရောဗျာခင်းစိတ်ပါတော့ဒီခင်းမိလေးလေးတွေပါလာတယ်အဲ့လိုသူကတော့အကြံပြခံတစ်ခုခုနဲ့ဟာကျွန်တော်ဒီနေမှာဗျာအင်ဒိုနီးရှားဆိုတာကလေပူဇော်ရီကဟာလာအဘူဘာကာတို့တို့ဂိုင်းနေရလို့ရှိတော့သူကနေပြီးတော့ဘဝပြည့်အစုံအနေနဲ့ကွာအမတန်တော့ရင်းနေနေနေတဲ့လူဆိုတော့သူတို့မြင်ပါပေါ့ဗျာသူတို့ပြည့်ချင်လို့မဖြစ်တဲ့ဖေသာတခုသူတို့ပြောပြလို့ဆိုတဲ့တရားက Godfather တရားကိုညွှန်ကြားချက်လို့တော့ထင်တယ်ပေါ့ဗျာဘာလို့ဒီလိုလက်လက်အစုံနေနဲ့ဒါပြီးချုပ်တင်ပြီးတော့ကြံစီပြီးတော့ရောက်လာပြီးတော့ဘာလို့သူတို့ရရှိတာလဲဓာတ်ပုံတွေကသူကတင်ကြပြီးဆုံးမသူတွေတော့လှုပ်ထွက်လိုက်တာအဲ့တော့ဒီကိစ္စရဲ့ချုပ်တင်ကြံစီချက်ပဲသူ၄၀ကျော်လူကြီးရလဲအတွေ့အထိမှလည်းကောင်းကောင်းမရှိဘူးအပြစ်မှကြောက်လို့လုံးဝရောက်ရရဲ့အဲ့ဒီချိန်မှာလုံးဝပြီးတဲ့နောက်တာဝန်ပြည့်တဲ့လူကဝန်ကူညီလိုက်လို့ဒီလိုမျိုးတွေပါသွားရှာအဲ့တော့ဒီဘုမကြီးလူကြီးအားနဲ့နေတဲ့အပေါ်မှာဒီလိုချက်ပဲခဲနေတဲ့ပတ်သက်လာပြီးဆိုတော့ဒါကတော့ကဘာပါကြီးတွေလည်းပတ်သက်နေတော့ဗျာ
ဟုတ်ကဲ့
ခဲကြီးတဲ့လို့ဆိုတော့ဒီပါပဲအဲ့တော့သူကအင်ဒိုနီးရှားဆိုတာဘုမကြီးရဲ့ပြည်နေဒါပေမဲ့တော့အချက်ပဲချင်းတဲ့အဖွဲ့စည်းတယ်လေအင်ဒိုနီးရှားတခွင်သားမှာပဲ
ဒီ
ဘုမကတော့အဆူတွေအဲ့တော့ဒီလိုလူတွေနဲ့သူကဟာလာအပေးယူမရှိခဲ့ရင်တော့မဗျမုန်ချုပ်ခါတဲ့အစီအကြီးတွေသူရတယ်နောက်ဆုံးပေါ်ပြန်ဒီဘုန်းချုပ်တာတော်တော်လေးရေစခါပါတယ
်ဟုတ်ကဲ့ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာရန်ကုန်မြို့ကနောက်တူကိုကျွန်တော်ဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းပွေကုန်းစလိုင်းသဘောထားဘယ်လိုရှိပါလဲခင်ဗျဟ
โอเคอภิเมย์ปิตุจนุနိုင်ငံသားတယောက်ကိုအချက်ဖက်သမတနာသမားကတတ်ဖြတ်တဲ့နေရာမှာလူမျိုးဘာသာမရွေးဘဲနဲ့နိုင်ငံသားတွေအားလုံးဝိုင်းဝန်းပြုလို့မှဖန်စီပေးပြီးရေးအနှံ့နိုင်တာဆိုတာဒီမတာမကုန်ယူစရာကောင်းပါတယ်နောက်နောက်မှာလည်းပဲပိတုရေးနဲ့ဒီကျွန်တော်လုံချွေးကိစ္စနဲ့ပတ်သက်လိုက်ရင်ပြီးတော့မှဆက်လက်ပြီးတော့မှတိုက်ပွဲဝင်ဖို့ပဲရှိပါတယ်အဲ့တော့အစိုးရမဟုတ်တဲ့နိုင်ငံရေးသမားတွေကိုကိုဟာကိုလုံချွေးကိုယူပြီးတော့မှသတိဝရီနဲ့ဆက်လက်ပြီးတော့တိုက်ပွဲဝင်ကြဖို့အတွက်တိုက်တွန်းချင်ပါတယ်ဆရာ
ကျေးဇူးများဒီမှာဆက်လိုက်ပွဲကိုတမိုးရှိတဲ့ဆွေးနွေးချက်ပါကိုမြာရဲကိုတိုင်ကဒီလေးစိတ်ကနေဝင်ထွက်လုံနေတာဆိုတော့အခုကလေးစိတ်လုံချွေးနဲ့ပတ်သက်ပြီးတော့ဝေဖန်တာတွေတော်တော်များများကြေကြေလောင်လောင်ရှိပါတယ်ဆိုတော့ကိုမြာကြီးလေးစိတ်လုံချွေးရေးပုံမှာကိုမြာကြီးဘလို့ကိုမြာကြီးကိုတိုင်ကဘလို့မြင်ပါလဲ
ဒီလိုじゃကျွန်တော်မြင်တာကတော့လေကျွန်တော်တို့ဟိုတစ်ခုရှိတာလေဟိုကျွန်တော်တို့ပြဿနာတစ်ခုဖြစ်လာတဲ့အခါမှာပြန်သုံးသပ်ကြတာပေါ့လေးစိတ်လုံချွေးရအဲ့လိုမျိုးအရင်တော့ဖြစ်ခဲ့တာကျွန်တော်တို့ဒီမှာရှိမှမရှိတာမြန်မာပြည်မှာလေဒီလိုမျိုးလေးစိတ်ကအခက်မှာခေါင်းကိုတဲ့တဲ့တိပြီးတော့မှတနက်နေ့ပြစ်ဆက်သွားတယ်ဆိုရက်ပုံစံမျိုးဟာကျွန်တော်တက်တက်တာတချော့လို့မှတခါမှမကြဘူးဒါပထမဆုံးအကျင့်ပဲလေအဲ့တော့အာနာပိုင်ဖွဲ့ပြက်လေးစိတ်တွင်းလုံထွင်ရေးကိုတော့အစစ်အစစ်ယူထားပါတယ်ကျွန်တော်ဒါတွေ့ပါတယ်ဟိုလေးစိတ်အပြင်ကိုထွက်လိုက်တဲ့ခါပါတော့ဒါဂျုံချုံကြီးကအပေါက်ရမှာပဲရှိရတဲ့ကြောင့်ရှမ်းသွားတယ်လို့ကျွန်တော်ပြောလို့ရပါတယ်ဒါကလည်းအရင်တော့မရှိခဲ့တဲ့အပေါ်မှာလုံချွေးနေနဲ့ရော့တီရော့ရဲ့ဆန်လေလို့ပြစ်တင်မယ်ဆိုတော့တင်လို့ရပါတယ်တိုးတော်လည်းပဲကျွန်တော်မြင်တာကအရင်တော့တခါမှဖြစ်ဘူးတဲ့ခါကြတော့ဒီအမျိုးကိစ္စရမယ်ဆိုတဲ့ဟာကိုဟိုမသိခဲ့ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်အခုချိန်မှာတော့ဒီကိစ္စတွေကကြောင်းလဲသွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒီဖြစ်ရကိုတင်ငန်းစာယူပြီးတော့လုံချွေးပိုင်းတာဝန်ရှိသူတွေအနေနဲ့လည်းလိုအပ်တဲ့ပြင်ပြောင်းလဲတွေလုပ်သွားမယ်လို့ပြောလင်းကြတာပေါ့ခင်ဗျာနော်ကျွန်တော်တို့ email နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့ဒေါက်တာရှင်တူရဲ့ဆွေးနွေးချက်လေးဖတ်ပြချင်ပါတယ်ဒေါခင်အောင်မမိုးပါရန်ကုန်လေးစိတ်ဟာမြန်မာပြည်ရဲ့အဝင်တကားပါအစကတည်းကလူမျိုးရင်းရော်ရဲလာပါတယ်တချို့ဆိုရင်လေရင်ပေါ်တိခီးတဲ့လိုက်ပို့တာလေရင်ပေါ်ဝါတိခီးတဲ့လာကျူနေတာတွေမှာကြာခဏတွေ့ရပါတယ်ရန်ကုန်လေးစိတ်အဆောင်အသင့်တွေကိုငွေကြေးကုန်ကြခံပြီးချက်တင်မုံမှန်ပြီးမဲ့လူမျိုးရေးပိုင်းမှာတော့အစိုးရတဲ့လက်ထက်မှာပို့ပြီးရော်ရဲလာတာတွေ့ရပါတယ်ဥကုန်နေမဟုတ်လေအခုလိုမြန်မာပြည်ရဲ့တရားဥပဒေစိုးမိုးမှုကိုမတိလေးစားပြုမှုခံရတာဟာလက်ရှိအစိုးရရဲ့လူမျိုးရင်းပို့ရမှုကလည်းအဓိကကျပါတယ်လို့သူကကြည့်ထားပါတယ်သူရဲ့နောက်မှချက်ကိုတော့ကျွန်တော်ချန်လိုက်ပါမယ်ကျွန်တော်တို့နောက်ထပ်စကိုင်းတိုင်းမော်လိုက်မြို့နယ်ကသောရရှင်ဦးကြအောင်ဆွေးနွေးဖို့ဖိတ်ခေါ်ပါမယ်ခင်ဗျာဦးကြအောင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အနေနဲ့ဒီဥမီတို့ကန်တတ်ကြခါတာနဲ့ပတ်သက်ပြီးရှင်းပြရရင်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံရဲ့ပြည်မှန်သောဒီမိုကရေစီကိုသွားနေတော့အခါမှာအခုလိုလုတ်ကန်တတ်ခါရတယ်ဆိုတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံရဲ့အနာဂတ်အလားအလာရှေ့တဲ့ဝင်ကြည့်ကြပြီးတဲ့သူကျွန်တော်တို့ခံစားရပါတယ်။ဒါကြောင့်မို့ကျွန်တော်တို့မြန်မာနိုင်ငံရဲ့သူရရဲ့လုံခြုံမှုနဲ့တရားဥပဒေစိုးမိုးရေးဟာအမတားမှရိပါအရာရောက်တော့မယ်အချိန်ကိုအမတားမှအရေးကြီးပြီးလိုလိုအပ်နေတယ်လို့ထင်ပါတယ်ခင်ဗျာ။ပြီးတော့လည်းနိုင်ငံတော်ရဲ့အမခေါင်းဆောင်တွေနဲ့တိုင်းသူပြည်သားတွေအထက်ပါအားလုံးလုံခြုံရေးအတွက်ဟာအများကြီးကဆောင်ပြီးပါလို့ကျွန်တော်အနေနဲ့တော့ဟုတ်ကဲ့ကျေးဇူးတင်ပါတယ်
။ဟုတ်ပဲဟုတ်ကဲ့ဦးကြောင်ကျေးဇူးအများကြီးတင်ပါတယ်။ဆောက်တင်တဲ့ဟုဆိုတော့ဆရာတို့ဒီလက်ရှိဥပဒေရေးရာပေါ့လေဘာလို့လုံဆောင်နေကြတဲ့သူတွေအနေနဲ့ကတော့ဒီကိစ္စကြီးကတကယ်ကိုဖြစ်ရကြီးအမတန်ဝန်နေကြီးဘောပဲဖြစ်ရကြီးတခုဖြစ်မယ်ဆိုတာယုံမှန်တန်တရားဖြစ်စရာမရှိပါဘူး။ဒါပေမဲ့ဆရာတို့ရှေ့ကိုဘယ်လိုဆက်သွားကြမယ်ဆိုတာရောဆွေးနွေးပြောဆိုပြကြပါပြီလားခင်ဗျ။ဟု
တ်ကဲ့ဗျာကျွန်တော်တို့ကတော့ဒီမှာဟိုပြောနိုင်တာတော့လေကိုလက်ရှိပေါ်ပေါက်လာတဲ့အနေအထားရတော့လုံခြုံရေးတဲ့ပတ်သက်တယ်ပေါ့နော်ကျွန်တော်တို့တိုင်းပြည်ကောင်းဆောင်တွေရဲ့လုံခြုံရေးတွေကျွန်တော်တို့စိတ်ကူပါတယ်နောက်တစ်ခါအခုဖြစ်လိုက်တဲ့မှုရင်းနောက်တစ်ခါဒါကြီးကတော့ဒီဘုံလဲမှာသမင်းတကာကိုကြံစီပြီးတော့သမင်းတကာကိုဒီစိတ်မှာလုံကြတာပါလူတုံ့နှုတ်ချောချာစွာစိတ်ကျင်နဲ့ရွေးကျင်နဲ့လုံတယ်လို့ကျွန်တော်ယူဆတယ်အဲ့ဒီကကျွန်တော်မြင်တာကတော့လုံခြုံရေးကသက်ဆိုင်ရာပေါ့ဗျာကျွန်တော်တို့ဟိုတိုင်းဒေသကြီးအစိုးရအဖွဲ့တွေပြည်နယ်အစိုးရအဖွဲ့တွေနေစားလုံခြုံရေးတို့နဲ့မရတော့ဘူးထင်တယ်ကျွန်တော်မြင်တာကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုတမရလက်အောက်ကိုပြောင်းရွှေ့ချိန်ကြပြီလို့ကျွန်တော်ထင်တယ်တမရရုံးကနေပြီးတော့တိတိကျကျเนาะဒီဟိုကိုင်းချိန်အချိန်ရောက်နေပြီ PPC ကိုင်းတို့အချိန်ရောက်နေကျွန်တော်ယူဆတယ်ဗျာကျွန်တော်
ထင်တယ်ဟုတ်ကဲ့ပါဦးတင်တောင်းကျွန်တော်တို့စီကိုအတန်ပေးပြီးဆွေးနွေးထားတဲ့တော်ရရှင်သူရှိပါသေးတယ်သူကကြံကင်းမျိုးကဦးကျော်လင်းပါခင်ဗျာ
ရှင်းနေဦးကိုဒီဟာအခြားတစ်ပတ်သားကိုပုတ်ခတ်မပြောတတ်သလိုစကားပြောရင်အဆုံးလွတ်တဲ့အပြင်တရားဥပဒေပေါင်းအတွင်းကသာပြောလို့ရှိလို့သူ့ကိုမုန်းတီးတဲ့သူရှိနေအောင်တော့ခုလိုလုတ်ကြံရလောက်အောင်나ကြီးတဲ့သူတော့မရှိနိုင်ပါဘူးခုလုတ်ကြံတဲ့သူကလည်းသူနဲ့လုံးဝမပတ်သက်လောက်တဲ့လူဖြစ်နေတာတွေ့ရပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မျိုးယာရုကိုတောင်းသူဟာဥပဒေအတွင်းကပဲဖန်တီးခဲ့တာပါခုလည်း2008ဖွဲ့စည်းပုံပြင်ဆင်ရေးကိုတရားဥပဒေပေါင်းအတွင်းကပဲပြင်ဆင်ဖို့ကြိုးစားမယ်အကြောင်းပြောကြားခဲ့တဲ့အတွက်နဲ့သူ့ရဲ့အရေးချင်းကိုကြောက်ရွံ့တဲ့သူတွေကလုတ်ကြံခိုင်းတယ်လို့ယူဆစရာဖြစ်နေပါတယ်ဒါပေမဲ့တရားခဏ်ထွက်ပြေးလွတ်မြောက်ဖို့လွယ်ကူတဲ့အခြားနည်းလမ်းတွေရှိပါရဲ့နဲ့ Lugo Lega, Lungo Edi, she and Yama, Lucian Kainagaro. Presumo Pinsin, Juban, and Dilodilu Pinna and Elu. Change out like Kelly, Lalu, Tendren Hemare. Tamro Gagwe, Uzi Jogale, a Muman Bobo, ye Pubon, Sonya Pame, Piota B. Pillow. A Muman Porto Nangay, Tamron, a Bidu Jama, Bobi, three quests in Namo. Dawen Shidu, the Alan Pubon, Sonya Jamada, a mean Shinzuan Hema Pipare. Lucian Duriga, Madimian Pi on Lupo, Yere, so you know, Koya, the Chashaya, the Lebe Pimava.
ကဲဘောင်းများတဲ့ပြည်သူတွေဖို့ခုနေခါမှာစူပူဖို့ထက်ပိုပြီစီလုံးညင်ညွတ်သွားကြတာကိုပဲတွေ့မြင်နေရပါတယ်။ပွင့်လင်းမြင်သားမှုရှိရှိနဲ့အမှုမှအမြန်ပေါ်ထုတ်ပြသနိုင်မှသာအထင်အမြင်လွဲမှားမှုတွေရှိခဲ့ရင်လည်းပြပြောက်သွားစေမှာဖြစ်ပါတယ်ဗျာ။ဒါကကြံကင်းမျိုးကဦးကျော်လဲမှာဆိုတော့ဦးမြတ်ရေးဒီဖြစ်ကနေပြီးတော့အခုရှင်နေဦးကုန်ကြီးဒေသုံးကွယ်လွန်သွားတဲ့ဖြစ်ရဲ့တခါရှ ာပါလဲဦးမြာကြီ
းအဓိကတော့ညာပြည်သူလူထုနိုင်ငံသားတိုင်းရဲ့နေထိုင်စားသောက်မှုလုံခြုံတဲ့ဘဝတစ်ခုကိုဖန်တီးပေးဖို့လိုချင်တာပါပဲဒါတစ်ချက်ပါနောက်တစ်ချက်ကဆရာဦးကိုညီနဲ့ကျွန်တော်တို့ဦးနေဝင်းရဲ့ကွယ်လွန်စွာတတ်ခံလိုက်ရတဲ့အမှုတွေနဲ့ပတ်သက်ပြီးတော့မှတိတိကျကျစုံစမ်းမှုလိုပါမယ်ဒီစုံစမ်းစစ်ဆေးချက်တွေကိုပြည်သူလူထုသိအောင် transparency ရှိရှိတိုင်းပြည်ကိုချပြဖို့လိုပါမယ်မှန်ကန်တဲ့တရားစီရင်စရိတ်နဲ့ပြင်းပြထန်ထန်ပြစ်ပေးဖို့လိုပါမယ်နောက်ကွယ်ရအကြောင်းတရားတွေစင်းမြစ်တီဖော်ထုတ်ပြီးအပြည့်ရှင်းမှုလိုမယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်ဟုတ်ကဲ့ဆရာဦးတင်တန်းဦးနောက်ဆုံးစကားပြောပါခင်ဗျာမိနစ်ဝက်
ကျွန်တော်ကတော့ဒီကိစ္စဆရာဦးကိုဒီကိုလောက်ကြံတယ်လို့ယူဆပါဘူးဒါဟာတရားဥပဒေစိုးမှုမှုလောက်ကြံတပ်ဖြတ်ခံလိုက်ရတာဖြစ်တယ်ဖြစ်လိုက်တဲ့အကြီးစားဦးကိုဒီရဲ့ခေါင်းကိုပြစ်တာမဟုတ်ဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့2008ဖွဲ့စည်းပုံချန်ဥပဒေကိုဖျက်သိမ်းမှုပြင်ဆင်မှုကြိုးစားနေတဲ့လူတွေနဲ့ရင်းကြံရေးချစ်မြတ်လို့တဲ့ပြည်သူကြီးကိုပြစ်လိုက်တဲ့အကြီးစားဖြစ်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာပင်နယ်ဆွေးနွေးပေးတဲ့ဦးတင်တန်းဦးမြတ်ရေးပါဝင်ပြီးတော့ဆွေးနွေးကြတဲ့သောတာရှင်တွေအားလုံးအထူးသဖြင့်ဒီလိုင်းကနားဆင်နေကြတဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ထို့လို့ဒူမကင်ပြူထွေးနဲ့ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့ဒါရိုက်လိုင်းဆွေးနွေးခန်းကိုနားဆင်နေကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းအင်ကာနဲ့အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကြီးညာပေးပါမယ်ရှင
်။ American ပြည်အောင်စုမှာသမ္မတ Donald Trump ကလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့သမ္မတအမိန့်ကိုမထောက်ခံတဲ့ယာယီရှေ့နေချုပ် Sally Yates ကိုယာရုကဖယ်ရှားလိုက်ပြီးနိုင်ပိုင်းတွင်းမှာပဲသူ့နေရာမှာအစားထိုးခံအပ်တဲ့ယာယီရှေ့နေချုပ်အစ်တစ်ကတရားရေးဌာနဝန်ထမ်းတွေအနေနဲ့သမ္မတရဲ့တရားဝင်အမိန့်ကိုတရားဥပဒေနဲ့အကာအကွယ်ပြုကြဖို့သူ့ရဲ့ဝန်ထမ်းတွေကိုညွှန်ကြားသွားခဲ့ပါတယ်။American ပြည်အောင်စုမှာရှေ့နေကျုံနေရာအတွက်သမ္မတ Donald Trump အဆိုပြုထားတဲ့အထက်လွှတ်တော်မှ Jeff Sessions ကိုခန့်အပ်ဖို့အတွက်အထက်လွှတ်တော်တရားရေးကော်မတီကဒီကနေ့အတည်ပြုပေးဖို့ရှိပါတယ်။ကော်မတီရဲ့အတည်ပြုချက်ရရင်တော့ဒီကိစ္စကိုအထက်လွှတ်တော်တစ်ခုလုံးကိုတင်သွင်းမှာပါ။ဒီကနေ့ကြားနာပွဲအတွင်းမှာတော့ကော်မတီဝင်ဒီမိုကရက်တီကလူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်နဲ့ပတ်သက်လို့သူတို့သဘောမတူကြောင်းပြသမဲ့ပုံရှိပါတယ်အခုခန့်အပ်မဲ့ Mr. Sessions ကတော့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ပြီးတော့သဘောထားတင်ပါတယ်လို့နာမည်ထွက်နေသူဖြစ်ပါတယ် American ပြည်အောင်စု Wall Street အစုရှယ်ယာဈေးကွက်မှာဈေးနှုန်းတွေအကြီးအကျယ်ထိုးကျသွားပြီးတော့နောက်တစ်ရက်ဒီကနေ့မှာတော့ဂျပန်နိုင်ငံကအစုရှယ်ယာဈေးကွက်မှာလည်းဈေးနှုန်းတွေတိတိတသားကျဆင်းသွားခဲ့ပါတယ် NLD ဥပဒေအကြံပေးဥက္ကဋ္ဌလှုပ်ကြံသူကိုဖမ်းမိဖို့ကူညီရင်းနဲ့တနတ်သမားရဲ့ပြစ်ခတ်မှုကိုခံရရတဲ့အငှားရင်မောင်းကိုနေဝင်းရဲ့ဇာပနာရန်ကုန်ရေဝဲသုတ်တံမှာကျင်းပရာမှာနိုင်ငံရေးခေါင်းဆောင်တွေလွှတ်တော်အမတ်တွေနဲ့တက်ချွာလှုပ်ရှားသူတွေတော်တော်များများတက်ရောက်ခဲ့ကြပါတယ်။ NLD ပါတီရဲ့နာယကဦးတင်ဦး88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်တို့ဝင်းနေကြေခွဲကြောင်းဇာပနာအခမ်းအနားမှာအတီးတီမင်ကွန်ပြောခဲ့ကြပါတယ်ရှင်
။တရင်ချင်းချုပ်ကိုမဧသနာကျော်ကြီးညာပေးခဲ့တာပါရှင်။ဒီညာအစီအစဉ်ထုတ်လွှင့်ရမှုကမကင်ပြူထွေးဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးလ်ဒူဘန်စကီဖြစ်ပါတယ်။ဒီမှာရှားဖောင်းပါ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ2425 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.